Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဩဂုတ်လ3ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ31 32 51နဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမမရှင်အင်္ဂါညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ့်ထိတ်တန့်ရောက်သတင်းတွေကတော့ရခိုင်ပြည်နယ်ထဲမှာတရားဥပဒေစိုးမိုးနိုင်ရေးတရားစီရင်ရေးပိုင်းနဲ့အုပ်ချုပ်ရေးပိုင်းကိုရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ကစတင်လှုပ်ဆောင်နေပြီဖြစ်ပါတယ
်ရခိုင်ဒေသမှာနေထိုင်တဲ့ဒီပြည်သူတွေအားလုံးအတွက်ဥပဒေရဒီတရားမျှတမှုရရှိအောင်ဒီ ULAA တရားရေးဌာနအနေနဲ့ဟိုမှန်မှန်ကန်ကန်ဆောင်ရွက်ပေးသွားဖို့လှုပ်ဆောင်နေပါတယ်ဆိုတော့ကိုရခိုင်ပြည်သူတွေသိအောင်ဒါကျွန်တော်တို့ထုတ်ပြန်တာ
AA ပြောခွင့်ရခိုင်ဒုက္ခပြောပြပေးသွားတာပါဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ကယားပြည်နယ်ဘက်မှာတော့ကရင်နီအမျိုးသားကာကွယ်ရေးတပ် KNDF နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်နေပါတယ်နောက်ကိုဗစ်ကာယောဂါကာလတရုတ်ဘက်ကနေမြန်မာတွေပြန်သွားကြဖို့တရုတ်အာဏာပိုင်တွေဘက်ကဖိအားပေးနေပါတယ်ထိုင်းနိုင်ငံတောင်ပိုင်းအက်ဒမန်ပင်လယ်ထဲမှာတော့ရာသီဥတုဆိုးဝါးလို့မြန်မာလေလုံသား29ယောက်ပျောက်ဆုံးနေပါတယ်နောက်အိန္ဒိယနိုင်ငံတွေကမိုးများရေကြီးနေတဲ့အခြေအနေစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုနားဆင်ရဖို့ရှိသလိုအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရေးနဲ့အင်္ဂါညစကဝိုင်းအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးကတော့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မက်ခင်ဖြူထွေးတို့ကကြီးညာပေးကြပါလိမ့်မယ်ရှင
်မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့နိုင်ငံရေးအကြက်တဲတွေကိုဂျာဝင်ဆောင်ရွက်ပေးရေးအာဆီယံကအထူးတန်တမာရွေးချယ်ထားပေမဲ့အဲ့ဒီရွေးချယ်ထားတဲ့သူကိုတရားဝင်အမည်စင်းထုတ်ပြန်ကြီးညာရေးမြန်မာစစ်ကောင်စီရဲ့သဘောတူညီချက်ကိုအာဆီယံကစောင့်ဆိုင်းနေကြောင်း AP သတင်းမှာဖော်ပြထားပါတယ်ဘရူနိုင်းဒုတိယနိုင်ငံသားရေးဝန်ကြီးEveryone Yusuf ကိုမြန်မာနိုင်ငံဆိုင်ရာအထူးတန်တမာအဖြစ်ခန့်အပ်တာဝန်ပေးဖို့မနစ်တနင်္လာနေ့မှာပြုလုပ်တဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့နှစ်ပတ်လည်စီဝေးအတွင်းအရှိတောင်အာရှနိုင်ငံများအပြင်အာဆီယံအဖွဲ့ဝင်နိုင်ငံတွေအကြားသဘောတူညီမှုရရှိခဲ့ကြတာလို့အမည်မဖော်လိုတဲ့အာဆီယံတန်တမာအသံဝင်ကိုကိုကာပြီး AP သတင်းမှာဖော်ပြထားပါတယ်။မနစ်ဩဂုတ်လ၂ရက်နေ့မှာကျင်းပတဲ့အာဆီယံဝန်ကြီးတွေရဲ့စီဝေးအပြီးရွေးချယ်ထားတဲ့အထူးတန်တမာရဲ့အမည်ကိုကြေညာရမှာဖြစ်ပေမဲ့မြန်မာစစ်ကောင်စီဘက်ကတစုံတရာတုံ့ပြန်ခြင်းမရှိသေးတာကြောင့်တရားဝင်ထုတ်ပြန်မှုနောက်နေ့ကြမ်းကြာနေရတာဖြစ်ပါတယ်။အာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမေအောင်လိုင်ကလည်းမြန်မာအရေးကြားဝင်ဆောင်ရွက်ပေးဖို့အာဆီယံအထူးကိုယ်စားလှယ်ခံထားရေးကိုသဘောတူကြောင်းနဲ့အာဆီယံမူပေါင်းအတွင်းကနေပူးပေါင်းဆောင်ရွက်သွားမယ်အကြောင်းပြောကြားထားပြီးဖြစ်ပါတယ်။ကုလသမဂ္ဂအမေရိကန်ပြည်ထောင်စုနဲ့တရုတ်အပါအဝင်နိုင်ငံတကာအသံဝင်ကလည်းလက်ရှိဖြစ်ပေါ်နေတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးပဋိပက္ခတွေပြည်လည်ရေးနဲ့တိုင်းပြည်ပြန်လည်တည်ငြိမ်အေးချမ်းမှုရရှိရေးတို့အတွက်အာဆီယံကဥဆောင်လုပ်တင်ကြောင်းတိုက်တွန်းပြောဆိုနေကြတာပါအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်အနေနဲ့အခုသတင်းပတ်အတွင်းအာဆီယံနဲ့တွေ့ဆုံမဲ့ဆွေးနွေးပွဲမှာမြန်မာအရေးကိုထည့်သွင်းဆွေးနွေးသွားဖို့ရှိကြောင်းအမေရိကန်နိုင်ငံသားဤဌာနပြောခွင့်ရပုဂ္ဂိုလ် Net Price ကမနေ့ဩဂုတ်လ၂ရက်နေ့မှာပြောကြားခဲ့ပါတယ်ခင်ဗျာမြန်မာနိုင်ငံမှာရွေးကောက်ပွဲတွေကိုနောက်နှစ်နှစ်ကြာမှကျင်းပမယ်လို့စစ်ကောင်စီရဲ့ပြောဆိုမှုဟာအချိန်ဆွဲတဲ့လုပ်ရဖြစ်တာကြောင့်အရှိတောင်အာရှနိုင်ငံတွေအနေနဲ့မြန်မာစစ်တပ်ကိုဖိအားပို့ပေးကြဖို့အမေရိကန်နိုင်ငံသားရဲ့ဌာနအကြီးအကဲအရာရှိကတနင်္လာနေ့မှာပြောကြားလိုက်ပါတယ်မြန်မာစစ်တပ်ဟာသူတို့အတွက်အကျိုးရှိစေဖို့ရည်ရွယ်ချက်နဲ့တမင်အချိန်ဆွဲလှုပ်ဆောင်နေတယ်ဆိုတာသိတာပါတယ်ဒါကြောင့်လဲအာဆီယံအနေနဲ့ဒီကိစ္စကိုအာရုံစိုက်လှုပ်ဆောင်ဖို့လိုအပ်ကြောင်းနဲ့မြန်မာစစ်ကောင်စီကိုယ်တိုင်သဘောတူထားပြီးဖြစ်တဲ့အာဆီယံမူပေါင်းသဘောတူညီချက်၅ချက်အတိုင်းလှုပ်ဆောင်ကြဖို့လိုအပ်ကြောင်းမြန်မာအပါအဝင်အာဆီယံအဖွဲ့ဝင်ဆယ်နိုင်ငံနဲ့အမေရိကန်အကြားနိုင်ငံသားဝင်ကြီးအဆင့်အခုသတင်းပတ်အတွင်းပြုလုပ်မဲ့ဆွေးနွေးပွဲမစခင်အဲ့ဒီအမေရိကန်အရာရှိကသတင်းတောက်တွေကိုပြောပါတယ်မြန်မာစစ်ကောင်စီအနေနဲ့အကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်ပြီးဒီမိုကရေစီလမ်းကြောင်းကိုပြန်လည်တည်ဆောက်ဖို့အခုသတင်းပတ်အတွင်းပြုလုပ်မဲ့အာဆီယံဆယ်နိုင်ငံနဲ့နိုင်ငံသားဝင်ကြီးအဆင့်ဆွေးနွေးပွဲမှာအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကဖိအားပေးတောင်းဆိုဖို့ရှိကြောင်းနိုင်ငံသားဌာနပြောခွင့်ရ Net Price ကမနေ့ဩဂုတ်လ၂ရက်နေ့ကပြောကြားလိုက်ပါတယ်။အာဆီယံနိုင်ငံသားဝင်ကြီးတွေနဲ့ online ကတဆင့်ပြုလုပ်မယ့်အဲ့ဒီဆွေးနွေးပွဲအတွင်းအာဆီယံနဲ့အမေရိကန်အကြားဝင်ကြီးအဆင့်ဌာနပေါင်းစုံဆွေးနွေးပွဲအသစ်၅ခုအပါအဝင်ထိတွေ့ဆက်ဆံမှုတွေတိုးချဲ့လှုပ်ဆောင်သွားရေးအမေရိကန်ဘက်ကအဆိုပြုထားပြီးဒါကိုမကြခင်မှာသဘောတူညီချက်ရလိမ့်မယ်လို့မျှော်လင့်ကြောင်းလဲအမေရိကန်နိုင်ငံသားဌာနတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီနိလန်တကျရွေးကောက်တင်မြောက်ခံထားရသူတွေထံအာဏာလွဲပြောင်းပေးဖို့လိုအပ်ကြောင်းဗြိတိသျှနိုင်ငံသားရေးဝန်ကြီးကပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီး6လအကြာမှာ အနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမေအောင်လိုင်ကဝန်ကြီးချုပ်ရာဒူပြောင်းလဲယူလိုက်ကြောင်းပြောကြားလိုက်တဲ့အပေါ်ဗြိတိန်နိုင်ငံသားရဲ့ဝန်ကြီးဒိုမီနစ်ရပ်ကအဲ့ဒီလိုပြောကြားလိုက်တာပါမြန်မာနိုင်ငံမှာအရေးပေါ်အခြေအနေကိုစစ်တပ်ကတက်တန်းတိုးလိုက်တာဟာဘလို့မှအကြောင်းပြချက်ခိုင်လုံခြင်းမရှိကြောင်းနဲ့ဒါဟာဒီမိုကရေစီနီးလမကျတဲ့ပုံစံနဲ့အာဏာကိုဆုပ်ကိုင်နိုင်ရေးလှုပ်ဆောင်ခြင်းဖြစ်တယ်လို့ဝန်ကြီးရပ်ကသူ့ရဲ့ Twitter လူမှုကွန်ရက်မှာမနေ့ဩဂုတ်လ၂ရက်နေ့ကရေးသားခဲ့ပါတယ်စစ်တပ်အနေနဲ့ရွေးကောက်ခံအစိုးရလက်ထဲအာဏာလွှဲပေးပြီးဒီမိုကရေစီနီးလမ်းတကျရွေးချယ်မဲ့ပေးကြတဲ့မြန်မာလူထုရဲ့ဆန္ဒသဘောထားကိုလေးစားဖို့လိုအပ်တယ်လို့လည်းဝန်ကြီးဒိုမီနစ်ရပ်ကသူ့ရဲ့ Twitter မှာရေးသားထားပါတယ်လက်ရှိမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့နိုင်ငံရေးပဋိပက္ခတွေပြည်လဲရေးအတွက်အာဆီယံနဲ့မြန်မာစစ်ကောင်စီအကြားရရှိထားတဲ့သဘောတူညီချက်နဲ့အညီဘရူနိုင်းဒုတိယနိုင်ငံသားရေးဝန်ကြီးအာရီဝမ်ယူဆော့ဖ်ကိုအထူးတန်တမာအဖြစ်ခံထားရေးအာဆီယံရဲ့ရွေးချယ်မှုအပေါ်သဘောတူတယ်မတူဘူးဆိုတဲ့ကိစ္စကိုမြန်မာစစ်ကောင်စီဘက်ကတစုံတရာအကြောင်းပြန်ကြားခြင်းမရှိသေးပါဘူးခင်ဗျာမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ COVID-19 တတိယလိုင်းဟာနှစ်လကျော်လာတဲ့အထိအရှင်လျော့မသွားသေးပဲရောဂါပိုးကူးစက်သူတွေနဲ့သေဆုံးသူအရေအတွက်ဟာတိုးများနေစေဖြစ်ပါတယ်။ကျန်းမာရေးနဲ့အားကစားရေးဝန်ကြီးဌာနရဲ့ဒီဂရီည၈နာရီထုတ်ပြန်ချက်အရလွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာပေါင်း 14,259 ဦးကိုစစ်ဆေးခဲ့တာမှာရောဂါပိုးကူးစက်သူ 4,813 ဦးရှိတယ်လို့ဖော်ပြထားပါတယ်။ဒါအပြင်လွန်ခဲ့တဲ့24နာရီအတွင်းမှာပဲသေဆုံးသူ312ဦးရှိခဲ့ကြောင်းလည်းထည့်သွင်းဖော်ပြထားပါတယ်။မြန်မာနိုင်ငံအတွင်း COVID-19 ကိုစနစ်တကျကျယ်ကျယ်ပြန့်ပြန့်စစ်ဆေးနိုင်ခြင်းမရှိတာအပြင်သေဆုံးသူစီးရင်ကိုလည်းတိကျစွာပြုစုနိုင်ခြင်းမရှိတာကြောင့်ရောဂါပိုးကူးစက်သူနဲ့သေဆုံးသူအရေအတွက်ဟာကျန်းမာရေးဌာနကနေ့စဉ်ထုတ်ပြန်နေတဲ့စီးရင်တဲ့ပုံများနိုင်တယ်လို့ကျန်းမာရေးပညာရှင်တွေနဲ့ပရဟိတအဖွဲ့တွေကခန့်မှန်းထားကြပါတယ်။ COVID-19 ကြောင့်သေဆုံးသွားသူတွေထဲနိုင်ငံရေးခေါင်းဆောင်တွေထင်ရှားတဲ့အမှုပညာရှင်တွေနဲ့စာရေးဆရာ၊ကဗျာဆရာတွေလည်းအများအပြားပါဝင်ပါတယ်။မြန်မာရုပ်ရှင်လောကမှာထင်ရှားတဲ့ဝါရင်ဟာတာတေုပ်ဆောင်တဦးဖြစ်သူဥဆံမတူဟာဒီကနေ့ဩဂုတ်လ3ရက်နေ့မှာပဲကွယ်လွန်သွားခဲ့ပါတယ်။အသက်60ရှိပြီဖြစ်တဲ့ဥဆံမတူဟာအငိမ့်သပင်လောကမှာလူရှင်တော်တဦးအဖြစ်ပါနာမည်ကြီးသူတဦးလည်းဖြစ်ပါတယ်။မကွေးတိုင်းမင်းလာမြို့မှာတော့ကာကွယ်ရေးနဲ့စစ်လက်နက်ပစ္စည်းထုတ်လုပ်ရေးစက်ရုံကပ္ပစ3ခုက21ယောက်အပါအဝင် COVID-19 အတည်ပြုလူနာ84ယောက်မနေ့ဩဂုတ်လ4ရက်နေ့ကတွေ့ရှိခဲ့တယ်လို့ဒေတာရင်းပရဟိတလုပ်နေတဲ့အဖွဲ့အစည်းတွေကပြောပါတယ်။နိုင်ငံအတွင်း COVID-19 တတိယလိုင်းဖြစ်ပေါ်နေတာကြောင့်စစ်ကောင်စီကဩဂုတ်လ10ရက်နေ့အထိအများပြည်သူရုံးပိတ်ရဲ့အဖြစ်တိုးမြင့်သတ်မှတ်ထားသလိုစာတင်ကြောင်းတွေကိုလည်းဩဂုတ်လ10ရက်နေ့အထိပိတ်ထားပါတယ်။ဒါအပြင်ပြည်내တိုင်းဒေသကြီးအသီးသီးကမြို့နယ်ပေါင်း100ကျော်မှလည်း Stay at home မလိုအပ်ဘဲနေရင်အပြစ်မထွက်ရအမိန့်ထုတ်ပြန်ထားပြီးဖြစ်ပါတယ်ခင်ဗျာ။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ57 kHz 9885တို့အပြင်စနေတနင်္ဂနွေမှာလိုင်းလမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
်အခုဆက်ပြီးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကျွန်မခင်ဗျာတို့ရပြောပြပေးပါမယ်တရုတ်နိုင်ငံအတွင်းကပြည်내10ခုမှာကူးစက်ပြန့်နှံ့နေတဲ့ Delta Coronavirus မျိုးကွဲကိုထိန်းချုပ်နိုင်ဖို့အတွက်တရုတ်စုရကအစွမ်းကုန်ကြိုးပမ်းဆောင်ရွက်နေပါတယ်။ COVID-19 ရောဂါအစုလိုက်ကူးစက်ပြန့်နှံ့မှုတွေဖြစ်နေတဲ့အကြောင်းပြီးခဲ့တဲ့လအတွင်းသတင်းတွေထွက်လာခဲ့တာမှာဇူလိုင်လ1ရက်ထဲမှာရောဂါကူးစက်သူလူနာသစ်328ဦးတွေ့ရှိခဲ့တာကြောင့်ဒါဟာအရင်9လအတွင်းကူးစက်ခဲ့တဲ့အရေအထွက်နဲ့တူနေပါတယ်။လက်ရှိသူတို့ဒေသအတွင်းရောဂါပိုးကူးစက်နေတဲ့အခြေအနေနဲ့ပတ်သက်လို့ဟီနန်ပြည်နယ်ကြံကျိုးမြို့မြူနီစီပယ်အုပ်ချုပ်ရေးအဖွဲ့ရဲ့လက်ထောက်အတွေ့အမှုချုပ်လီဟွေဖန်ကအခုလိုရှင်းပြပါဗျာ
။此轮疫情导致我市新增本土确诊病例13例。
လက်ရှိ COVID-19 ကူးစက်မှုအခြေအနေမှာတော့ကြံကျိုးမြို့မှာ73ယောက်ကူးစက်ခံထားရပြီးရောဂါလက္ခဏာပြတဲ့သူကတော့90ရှိပါတယ်။ရောဂါဖြစ်နေတဲ့သူတွေကိုအသေးစိတ်တက်ခွဲဆန်းသပ်ကြည့်တဲ့အခါမြန်မာနိုင်ငံကရောက်လာပြီးကြံကျိုးမြို့ဆေးရုံမှာဆေးဝါးကုသမှုခံယူနေတဲ့လူတွေနဲ့ယောဂမျိုးရိုးဗီဇာတူနေရကိုတွေ့ရပါတယ်။သူတို့ဟာဒဲတာအမျိုးအစားယောဂပိုးကူးစက်ခံရသူတွေပါလို့ပြောသွားတာပါ။လက်ရှိမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်တင်တွေ့ခဲ့တဲ့ဝူဟန်မြို့မှာလူ12သန်းကို COVID-19 ကူးစက်နေတာရှိမရှိစမ်းသပ်ဆေးဖို့အတွက်တရုတ်အာဏာပိုင်တွေကပြင်ဆင်လှုပ်ဆောင်နေကြပါရဲ့ရှင်။အမေရိကန်ပြည်အောင်စုတောင်ပိုင်းပြည်နယ်တချို့မှာ COVID-19 ရောဂါနဲ့ဆေးရုံရောက်လာတဲ့သူတွေပြန်များလာနေပါတယ်။မျိုးဗီဇာစင်ကဲပြောင်းလဲလာတဲ့ Delta Coronavirus ပိုးကူးစက်မှုတွေကြုံရတာဖြစ်ပြီးပြည်내တချို့မှာကူးစက်မှုတွေစံချိန်တင်ပြန်များလာနေတာပါ Louisiana, Florida နဲ့ Arkansas ပြည်နယ်တွေမှာ Delta Virus ပိုးကူးစက်မှုတွေတွေ့လာခြင်းကစလို့ဒ ဒီယောဂနဲ့ဆေးရုံရလာတဲ့သူတွေတကြောပြန်များလာနေတာလို့အဲ့ဒီပြည်နယ်တွေကတာဝန်ရှိသူတွေကပြောပါတယ်။အထင်ကရရီပက်ဘလီကန်အထက်လွှတ်တော်အမတ်တဦးဖြစ်တဲ့ Lindsey Graham လည်းကိုဗစ်ကာကွယ်ဆေးထိုးပြီးမှကိုပဲယောဂကုသခံနေရပါတယ်။ကာကွယ်ဆေးထိုးထားလို့သာသူ့အနေနဲ့ယောဂလက္ခဏာပြင်းပြင်းထန်ထန်မခံစားရတာဖြစ်တယ်လို့ Mr. Graham ကသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာရေးသားချပါတယ်။အခုကတော့ကြက်ကွေးလက္ခဏာတော့သာခံစားရပြီးနေအိမ်မှာဆက်ရက်တရားကွာရန်တင်းနေသွားမယ်လို့ Mr. Graham ကပြောပါရယ်။အမေရိကန်ပြည်ထောင်စုမှာကာကွယ်ဆေးထိုးပြီးသူအရေအတွက်ပိုများလာနေတယ်ဆိုပေမဲ့ကာကွယ်ဆေးမထိုးရသေးတဲ့သူတွေလည်းအများပြားကျန်နေတာပါ။ဒီလိုကာကွယ်ဆေးမထိုးရသေးတဲ့နေရာတွေမှာ virus ကိုကူးစက်မှုတွေပိုပြီးတော့များတယ်လို့ Imperial ရဲ့ COVID-19 ကပ်ဘေးတုံ့ပြန်ကင်တွယ်ရေးဆိုင်ရာအဖွဲ့ဒါဝန်ခံ Jeff Science ကပြောပါရယ်။ကာကွယ်ဆေးထိုးဖို့တိုက်တွန်းမှုတွေအပြင်ကူးစက်မှုတွေပိုဆိုးလာနေတဲ့နေရာတွေမှာနှာခေါင်းဆီးမဖြစ်မနေတက်ကြဖို့နဲ့လုပ်ငန်းဌာနတွေမှာလိုက်နာရမယ့်ကိုဗစ်ကာကွယ်ဆေးစည်းကမ်းသတ်မှတ်ချက်တွေကိုလည်းတာဝန်ရှိသူတွေကပြန်လည်ထုတ်ပြန်လာကြပါရဲ့ရှင်။အမေရိကန်ပြည်ထောင်စုနဲ့နျူကလ িয়ার ရေးဆွေးနွေးပွဲတွေပြန်ဆနိုင်ဖို့အတွက်မြောက်ကိုရီးယားရဲ့တပ်ထုတင်ဖို့ရောင်းချမှုတန့်စင်လောင်စာဆီနဲ့တခြားလိုအပ်တဲ့ကုန်ပစ္စည်းတင်သွင်းမှုတွေအပေါ်နိုင်ငံကကပိတ်ဆို့ရေးယူထားတာတွေကိုပြန်ရုပ်သိမ်းပေးဖို့မြောက်ကိုရီးယားနိုင်ငံကလိုလားနေတယ်လို့တောင်ကိုရီးယားလွှတ်တော်အမတ်တွေကဒီကနေ့ပြောပါရယ်။ကြအပြင်အရက်နဲ့အဝတ်အထည်ကောင်းကောင်းရဖို့အတွက်စည်းကံပစ္စည်းတင်သွင်းမှုပိတ်ပင်ထားတာတွေကိုပါပြန်လည်ရုပ်သိမ်းပေးစေချင်တာဖြစ်တယ်လို့တောင်ကိုရီးယားရဲ့အထူးကထောက်လှမ်းရေးအေဂျင်စီနဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်တောင်ကိုရီးယားလွှတ်တော်မှတ်တွေကပြောဆိုလိုက်ကြပါတနည်းလောက်ရဆိုင်ချခဲ့တဲ့နှစ်နိုင်ငံဆက်သွယ်ရေးလမ်းကြောင်းပြန်လည်ဖွင့်လှစ်ပြီးသတင်းတစ်ပတ်အကြာမှာတောင်ကိုရီးယားထောက်လှမ်းရေးအေဂျင်စီနဲ့လွှတ်တော်မှတ်တွေတွေ့ဆုံကြတာဖြစ်ပါတယ်မြောက်ကိုရီးယားဆွေးရသတင်းမှာတော့အခုလိုမြောက်ကိုရီးယားဘက်ကပိတ်ဆို့တန်ခတ်မှုတွေဖယ်ရှားပေးစီလိုကြောင်းပြောဆိုတာကိုဖော်ပြတာမရှိပါဘူးတောင်နှင်းမြောက်ကိုရီးယားကောင်းဆောင်နှစ်ဦးစလုံးဟာနှစ်ဖက်ယုံကြည်မှုနဲ့ဆက်ဆံရေးပြန်လည်တည်ဆောက်ဖို့ဆန္ဒရှိကြောင်းကိုပြီးခဲ့တဲ့ဧပြီလကထုတ်ဖော်ပြောခဲ့ကြသလိုမြောက်ကိုရီးယားကောင်းဆောင်ကင်ကနှစ်နိုင်ငံဆက်သွယ်ရေးလမ်းကြောင်းပြန်ဆဖို့စပြောခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကရာသီဥတုမကောင်းခဲ့တာအပြင်ကိုဗစ်ကပ်ဘေးကူးစက်မှုတွေကြောင့်မြောက်ကိုရီးယားနိုင်ငံရဲ့စီးပွားရေးပုံမကျဆင်းလာခဲ့ပြီးလောလောဆယ်မှာစံတန်ချိန်တသန်းလောက်ကူညီလိုအပ်နေတယ်လို့လည်းတောင်ကိုရီးယားဥပဒေပြုလွတ်တော်မှတ်တွေကပြောဆိုကြပါတယ်ရှင်။အမေရိကန်ကျွမ်းပါမယ်ဆီမွန်ဘိုင်းစ်ဟာသူ့ရဲ့ခုနှစ်ကြိမ်မြောက်အိုလံပစ်ဆုကိုဒီကနေ့ဆုကုလိုက်ပါတယ်။အစောပိုင်းအားကစားပွဲတွေမှာမပါတော့ဘူးနောက်ဆုတ်ခဲ့ပြီးတဲ့နောက်တန်းပေါ်မှာထင်းကြီးကစားရတဲ့ဒီကနေ့ပြိုင်ပွဲမှာရှင်တန်ကစားတာဖြစ်ပြီးကျေးဇူးတစ်စိတ်ရရှိသွားတာဖြစ်ပါတယ်။ဒီကနေ့ပြိုင်ပွဲမှာတရုတ်နိုင်ငံကကွမ်ချန်ချန်းကရွှေတစ်စိတ်ဆုနဲ့တရုတ်နိုင်ငံကပဲနောက်ထပ်ကျွမ်းပါမယ်တန်ရှီချင်းကငွေတစ်စိတ်ဆုဆုကုရရှိသွားကြပါတယ်။ဘိုင်းစာသူ့ရဲ့စိတ်ကျန်းမာရေးအားနည်းနေတဲ့အတွက်လူနေစိတ်တသားတဲ့ကြောင့်အောင်ကြိုးစားနေရတာမို့တိုကျိုအိုလံပစ်အားကစားပွဲစဉ်အတွက်မင်းများမှမပါတော့ဖို့နောက်ဆုတ်ခဲ့တာဖြစ်ပါတယ်။သူဟာအိုလံပစ်ဆုတစိတ်ခုနှစ်ခုအပါအဝင်ကမ္ဘာ့ကျွမ်းပါချန်ပီယံဆု30ကျော်ရထားတဲ့သူဖြစ်ပါတယ်။လောလောဆယ်အချိန်ထိကတော့တရုတ်နိုင်ငံကရွှေ33ခု၊ငွေ20၊ကျေး16နဲ့အိုလံပစ်ဆုတစိတ်ပေါင်း68ခုရရှိထားပြီးရွှေတစိတ်အများဆုံးရထားတဲ့နိုင်ငံဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကတော့ရွှေတစိတ်ဒုတိယအများဆုံးရထားပြီးရွှေ22ငွေ29ကျေး19ရရှိထားပါတယ်။အိုလံပစ်ပွဲတွေကိုအင်ရှင်ဖြစ်ကျင်းပပေးနေတဲ့ဂျပန်နိုင်ငံကတော့ရွှေ19ငွေ6ကျေး12ခုနဲ့စုစုပေါင်းစုတစိတ်36ခုရရှိထားပြီးရွှေတစိတ်တတိယအများဆုံးရထားပါတယ်ရှင
်။ဩဂုတ်လ3ရက်နေ့အင်္ဂါညရဲ့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မခင်ဖြူထွေးတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အင်္ဂါညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်ထဲမှာတရားရုံးတွေဖွင့်လှစ်ပြီးတော့တရားစီရင်ရေးပိုင်းနဲ့အုပ်ချုပ်ရေးပိုင်းတွေကိုရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ဘက်ကနေစတင်ပြီးတော့လှုပ်ဆောင်နေပြီလို့ AA အဖွဲ့ရဲ့ပြောခွင့်ရခိုင်သူခါကပြောဆိုလိုက်ပါတယ်။ရခိုင်လက်နက်ကိုင် AA အဖွဲ့ရဲ့လှုပ်ဆောင်ချက်တွေကိုရခိုင်လူထုကအပြည့်အဝထောက်ခံတယ်လို့ဆိုပေမဲ့တပ်မတော်နဲ့ AA အဖွဲ့တို့ကြားထိတ်တိုက်တွေ့လာရင်တိုက်ပွဲတွေပြင်းထန်လာနိုင်တယ်ဆိုပြီးထောက်ပြသူတွေလည်းရှိပါတယ်။ဒီအကြောင်းရခိုင်ကသတင်းပေးပို့ထားတာကိုငင်းချမ်းပြောပြပေးပါရှင်
။ရခိုင်ပြည်နယ်အတွင်း AA ရခိုင်လက်နက်ကိုင်အဖွဲ့ထိန်းချုပ်ထားနိုင်တဲ့နေရာတွေအထူးသဖြင့်ရခိုင်ကျေးလက်ဒေသတွေမှာ AA ရဲ့တရားစီရင်မှုတွေစတင်ဖို့အားထုတ်လာတာကိုတွေ့ရပါတယ်။ AA ထိန်းချုပ်ရာကျေးလက်ဒေသတွေမှာ ULA AA အုပ်ချုပ်ရေးအဖွဲ့တွေကိုဖွဲ့စည်းဆောင်ရွက်နေတာတွေရှိသလိုအမှုခင်းတွေဖြစ်လာရင်သက်ဆိုင်ရာအုပ်ချုပ်ရေးအဖွဲ့တွေကတဆင့်တိုင်ကြားအမှုဖွင့်ဖို့ရခိုင်လူထုကို AA ကအသိပေးထားပါဗျ။ AA ပြောခွင့်ရခိုင်သူခကတော့တမရော်နဲ့ရခိုင်လက်နက်ကိုင် AA တပ်ဖွဲ့တွေအကြားတိုက်ပွဲတွေရပ်တန့်ထားတဲ့ရခိုင်ပြည်နယ်အတွင်းတရားစီရင်ရေးပိုင်းနဲ့အုပ်ချုပ်ရေးပိုင်းတွေကိုရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ကစတင်လှုပ်ဆောင်နေပြီလို့ပြောပါဗျ
။ရခိုင်ဒေသမှာရှိတဲ့ဒီပြည်သူလူထုတွေအနေနဲ့ ဟိုတရားဥပဒေရဲ့အဆုံးဖြတ်ကိုခံယူရမယ့်ဒီအမှုခင်းတွေအတွက်ဟိုဘယ်နေရာမှာတိုင်တန်းလို့ရတယ်ဘလို့တိုင်တန်းရတယ်ဆိုတာကိုရှင်းရှင်းလင်းလင်းဟိုသိဖို့အတွက်ဟိုဖြစ်ပါတယ်နောက်ဒီနံပါတ်1တစ်ချက်ကတော့ရခိုင်ဒေသမှာနေထိုင်တဲ့ဒီပြည်သူတွေအားလုံးအတွက်ဥပဒေရဒီတရားမျှတမှုရရှိအောင်ဒီ ULAA တရားရေးဌာနအနေနဲ့ဟိုမှန်မှန်ကန်ကန်ဆောင်ရွက်ပေးသွားဖို့လှုပ်ဆောင်နေပါတယ်ဆိုတာကိုရခိုင်ပြည်သူတွေသိအောင်ကြာကျွန်တော်တို့ထုတ်ပြန်တာဖြစ်ပါတယ
်ပြီးခဲ့တဲ့2020ခုနှစ်စက်တင်ဘာလအကုန်ပိုင်းလောက်ကတည်းကတက်မရောင်နဲ့ AA တပ်ဖွဲ့အကြားတိုက်ပွဲတွေရပ်တန့်ထားတာဖြစ်သလိုတက်နဲ့ AA အဖွဲ့တို့နယ်မြေခေါင်းဆောင်တွေတီးတန့်တွေ့ဆုံဆွေးနွေးတာတွေလည်းရှိခဲ့ပါတယ်အဲ့ဒီနောက်ပိုင်းကစပြီးရခိုင်လက်နက်ကိုင် AA အဖွဲ့အနေနဲ့ရခိုင်ပြည်နယ်မှာအုပ်ချုပ်ရေးပိုင်းနဲ့တရားရေးစီရင်ပိုင်းတွေကိုကင်တွယ်နိုင်ဖို့စတင်လှုပ်ဆောင်လာတာပါလက်ရှိမှာတော့ကျေးရွာအုပ်စုတွေကတဆင့်တပ်ဆိုင်ရာခရိုင်တရားရုံးတွေကိုပါဖွင့်လှစ်ထားပြီးဖြစ်တယ်လို့ရခိုင်လက်နက်ကိုင် AA အဖွဲ့ပြောခွင့်ရခိုင်သူခကပြောပါတယ
်ဟိုတရားရုံးတွေကိုတော့ဒီတပ်ဆိုင်ရာဟိုကျေးရွာအုပ်စုအဆင့်ရဲ့နောက်ဒီတိုက်နယ်အဆင့်ခရိုင်အဆင့်စသဖြင့်ပေါ့လေဒီတပ်မတ်နေရာအသီးသီးမှာဒီတက်ဆိုင်ရာတရားရုံးတွေကိုကျွန်တော်တို့ဖွင့်လှစ်ထားရှိပါတယ်ဗ
ျရခိုင်ပြည်နယ်မှာတက်မရော်နဲ့ရခိုင်လက်နက်ကိုင် AA တပ်ဖွဲ့အကြားနှစ်နှစ်ကျော်ကြာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးနောက်ပိုင်းမှာအစိုးရရဲ့အုပ်ချုပ်ရေးနဲ့တရားစီရင်ပိုင်းတွေမတက်ရောက်တော့တဲ့နယ်မြေတွေများလာတာကြောင့် AA ရခိုင်လက်နက်ကိုင်တပ်ဖွဲ့အနေနဲ့အုပ်ချုပ်ရေးနဲ့တရားစီရင်လုပ်ငန်းတွေကိုမဖြစ်မနေလှုပ်ဆောင်လာရတာဖြစ်တယ်လို့ရခိုင်မျိုးသားပါတီ AMP ပြောခွင့်ရဥဖေတန်ကပြောပါတယ်
မြေပြင်ပကတိအခြေအနေရပေါ့နော်ကျွန်တော်တို့သူတဖြင့်ဒီ ULAA ကစီရဖြန့်ကျက်ထားနိုင်တဲ့မြို့နယ်တွေမှာပေါ့နော်ဒါဥပဒေစိုးမိုးရေးဟာတည်တည်အစိုးရရဲ့ဥပဒေစိုးမိုးရေးဟာတော်တော်ကိုအရာမရောက်ဖြစ်သွားပြီပေါ့ဆိုတော့မြို့ပေါ်မှာတောင်မှသူတို့အနေနဲ့အဲဒါဥပဒေစိုးမိုးအားနေသွားတယ်ပြီးတော့ရိုးတရားမှုခင်းတွေဖြစ်လာရင်အဘဘသူကဖြည့်ရှင်းမလဲဆိုတော့ဖြည့်ရှင်းမဲ့လို့မရှိတော့ဘူးရဲတွေကလည်းလာမဖမ်းဘူးเนาะတော်တနာကိုသူတို့ကမထွက်ရင်သူတို့အနေနဲ့ပြဿနာအေရှားနယ်ဆိုတဲ့သဘောမျိုးနဲ့အဲနယ်တွေကိုတော့အများကြီးပေါ့မရောက်နိုင်တော့ဘူးအဲ့ဒီအချိန်မှာတရားဥပဒေစိုးမိုးရေးအတွက်တရားစီရင်ရေးလုံခြုံရေးအရေးကြီးတဲ့အတွက်ကဒီနေ့ ULAA ရဲ့လက်ထက်ကိုအဲ့ဒီလုံခြုံရေးလုံခြုံတာဝန်အနေနဲ့နော်မရှိမဖြစ်မလုံမဖြစ်တဲ့တာဝန်အနေနဲ့ရောက်ရှိသွားတာပေါ့
မြေပြင်အနေထားအရလဲရခိုင်လက်နက်ကိုင် AA အဖွဲ့အနေနဲ့တရားရုံးတွေတော်တော်များများဖွင့်လှစ်ထားတာဖြစ်ပြီးတော့တရားစီရင်ရေးပိုင်းနဲ့အုပ်ချုပ်ရေးပိုင်းတွေကိုထိထိရောက်ရောက်ဆောင်ရွက်နိုင်တဲ့အနေအထားမှာရှိတယ်လို့သူကပြောပါတယ်။ဒါပေမဲ့လည်းတက်တဲ့ AA အဖွဲ့အကြားထိတ်တိုက်တွေ့ပြီးတိုက်ပွဲတွေဖြစ်လာခဲ့ရင်ရခိုင်ပြည်နယ်မှာတရားဥပဒေစိုးမိုးမှုအားနည်းသွားပြီးဥပဒေမဲ့လုံရက်တွေပုံများလာနိုင်တယ်လို့ဥဖေတန်းကသူ့အမြင်ကိုပြောပါတယ
်။ထိတ်တိုက်တွေ့ရင်တော့ကျွန်တော်တို့ကတော့ရခိုင်ပြည်နယ်အနေနဲ့စီမီတောင်းပါပေါ့နော်။ဒါကတော့အရင်ကခံစားမှုကြီးပေါ့ထိုက်ထိုက်တွေ့ရင်တော့ဒါတရားရုံးလုံငန်းတွေပြတ်သွားမှာပေါ့နော်ဥပဒေစိုးမိုးရေးအားနည်းသွားမှာပေါ့အဲ့ဒါဆိုရင်ပြည်သူတွေကတော့နင့်နာမှာပေါ့နော်ဒီအစိုးရတရားရုံးတွေကလည်းဘာမှမလုပ်နိုင်တော့ဘူးဟိုနယ်မြေတရားရုံးကလည်းပဲအဲစစ်ပွဲကြောင့်မလုပ်နိုင်ဘူးဆိုရင်တော့ဒါပြိပခါတွေကိုဖြည့်ရှင်းပေးမဲ့အဖွဲ့အစည်းမရှိတော့ဘူးပေါ့အဲ့ဒါဆိုရင်တော့အဲဒီစကုမကုကာလဟာဥပဒေမဲ့အဲနော်လုံရက်တွေတော့ညားလာနေတာပေါ့ဒါမဲ့တခုရှိတာကတော့အော်ဒါ ULAA ရဲ့နေရာမြို့မှာတော့ဒါတရားဥပဒေစိုးမိုးမှုကိုသူတို့အတက်နိုင်ဆုံးထိန်းထားတာဆိုတော့တွေ့ရတာပေါ့နော်ဥပဒေရမဟုတ်ရင်တောင်မှသူတို့အုပ်ချုပ်ရေးလိုင်းကထိန်းထားနိုင်တယ်ဆိုတာမျိုးတော့တွေ့ရပါတယ
်ရခိုင်ပြည်နယ်မှာအုပ်ချုပ်ရေးပိုင်းနဲ့တရားစီရင်ပိုင်းတွေကိုရခိုင်လက်နက်ကိုင် AA အဖွဲ့ကလှုပ်ဆောင်နေတာနဲ့ပတ်သက်ပြီးစစ်အုပ်ချုပ်ရေးကောင်စီတာဝန်ရှိသူတွေကို VOA ကစုံစမ်းမေးမြန်းထားပေမဲ့လက်ရှိအချိန်ထိတော့တစုံတရာတုံ့ပြန်ပြောဆိုထားတာမရှိသေးပါဘူးခင်ဗျာ
ရခိုင်ဘက်ကအခြေအနေကိုငြိမ်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကြားပြည်နယ်ထဲမှာဒေသခံကာကွယ်ရေးတပ်တွေနဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲဖြစ်နေတဲ့အခြေအနေကိုတင်ပြပေးခြင်းပါတယ်။ကြားပြည်နယ်တွင်းကမြို့နယ်တချို့မှာကရင်နီအမျိုးသားကာကွယ်ရေးတပ် KNDF နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေရှိနေသလိုဘုံခွဲတိုက်ခိုက်မှုတွေလည်းရှိနေပါတယ်။တစ်ချိန်တည်းမှာပဲလွိုက်ကော်မြို့ထဲမှာပြည်သူတွေကိုထုကိုထဆောင်ရွက်နေတဲ့ COVID-19 စစ်ဆေးရေးဂိတ်တွေကိုမြန်မာစစ်တပ်ဘက်ကလိုက်ပြီးတော့ဖျက်သိမ်းနေပါတယ်။ဒီအခြေအနေအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
။အာဏာသိမ်းစစ်တပ်ကဆန္ဒပြမှုတွေကိုအကြမ်းဖက်နှိမ်နှင်းခဲ့တဲ့နောက်ပိုင်းအခြားမြန်မာနိုင်ငံအနှံ့နဲ့တူကြားပြည်နယ်တွင်းမှာလည်းလက်နက်ကန်ခုခံမှုတွေဖြစ်နေပါတယ်။ကြားပြည်နယ်ဖူဆူမြို့နယ်မှာမြန်မာစစ်ရင်တန်းတစ်ခုကိုဒ ဒီကနေ့မနေ့မှာတိုက်ခိုက်ခဲ့တယ်လို့ကရင်နီမြူရာကာကွယ်ရေးတပ် KNDF ပြန်ကြားရေးတာဝန်ရှိသူတို့ကပြောပါတယ
်အသက်ကျဲကတော့ကျွန်တော်တို့ KNDF နဲ့ဆွေးနွေးတမ်းတော်နဲ့ပူးပေါင်းပြီးတော့ဒီထိုးစစ်ဆင်လာတဲ့ဖြစ်ကောင်စီတွေကိုကျွန်တော်ဖြတ်တိုက်တဲ့တိုက်ပွဲပါဒီနေ့ဥပဒေတော်မှာအသက်မရရင်တော့ကျွန်တော်တို့ဝန်မိုင်းနဲ့တိုက်တယ်ပြီးတော့အပြင်မှာဖြစ်ခါလာလေးတွေပြေးကြတယ်ပေါ့လေဒါပေမဲ့နှစ်ဖက်အကျဆုံးတော့ကျွန်တော်ဒီပြုလို့မရသေးဘူးမြေကြီးချင်းနေရ
လိုက်ကောမြို့နယ်ရှေ့ဘက်မှာလဲနှစ်ဖက်သားကြားဒီမနေ့မှာပြေကတိုက်ခိုက်မှုအနေငယ်ဖြစ်ပွားကြောင်းပြောပါတယ်ဒီကနေ့မွန်းလွဲပိုင်းမှာတော့ဖဲခုံမြို့အလဲမှာဘုံနှလုံးပောက်ကွဲခဲ့တယ်လို့ဒေသခံတူကပြောပါတယ
်ဘုံပောက်ကွဲမနိုင်မှာဝင်ချင်တော့အနှလုံးကိုကျွန်တော်တီးရတယ်လေဒီနေ့ကမှမတင်ရနဲ့တင်ရတော့ဒီခိုက်မှုကတော့ရေတပ်ဖွဲ့ကတော့တောင်းရတီးလို့တီးရတယ်
ကြရပြည်နယ်မှာမြန်မာစစ်တပ်နဲ့ဒေသတွင်းလက်နက်ကိုင်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေတယ်လို့တစ်ဖက်မှာလည်း COVID-19 ရောဂါပြန့်ပွားလာတဲ့အခြေအနေမှာရှိနေပါတယ်ရောဂါပြန့်ပွားနေမှုကိုကာကွယ်သားစီနိုင်ဖို့ပြည်သူတွေကနေကိုယ်သူကိုယ်စားနည်းနဲ့ COVID-19 စစ်ဆေးရေးဂိတ်ကိုထားရှိထားပါတယ်မနေ့ကညနေပိုင်းမှာလွိုက်ကော်မြို့တွင် COVID-19 စစ်ဆေးရေးဂိတ်တွေကိုမြန်မာစစ်တပ်နဲ့မြို့နယ်အုပ်ချုပ်ရေးဖွဲ့တွေကနေလာရောက်ဖြုတ်သိမ်းသွားခဲ့ပါတယ်ဒီလိုရပေါ်မှာကန့်ကွက်ရှုတ်ချကြောင်းဒီနေ့မြူရာကာကွေတာ KNDF ပြန်ကြားရေးတာဝန်ရှိသူတို့ကပြောပါတယ
်။မနေ့ညလိုက်ပေါ်မြို့နော်ရရက်ကွက်ရဲ့နမကရက်ကွက်ရဲ့မှာဖြစ်သွားတဲ့ဖြစ်စဉ်ပေါ့ဗျာ။ဒီ COVID-19 ဆိုတော့လေဒီစားပြနိုင်ကလူတွေပုံပုံတည်နေကြတာဗျာ။တောင်းထားတဲ့စစ်ကောင်စီနဲ့ဘာမှမလုပ်နိုင်ဘူး။လူထုတွေကိုထားလို့တဲ့ဟာတွေရောဂါတွေခန့်မကူကွာအောင်ဒီနဲ့ကန်နေလုပ်နေတဲ့ကိစ္စတွေကိုဘာကြောင့်ဒီလိုဖြစ်ရတယ်လဲ။အကြောင်းမဲ့ချက်တော့မဟုတ်ဘူးကျွန်တော်ထင်တယ်။တစ်ဖက်ကလက်နဲ့ကြည့်စမ်းနေတယ်ထင်တယ်လို့ဘာဖြစ်သလဲတစ်ဖက်ကယောဂါနဲ့သိခိုင်းနေကျွန်တော်နေနဲ့လက်ခံနေတဲ့တောင်းလန့်ချီ
လက်ရှိလွိုင်ကော်မြို့တွင် COVID-19 ယောဂါဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်လို့ရွှေလိုင်ကော်ပရဟိတအသင်းတာဝန်ရှိသူကအခုလိုပြောပါတယ
်။ချင်းကတော့ဒီနေ့ကတော့ခုနှစ်ဦးဆုံးနေပြီ။တော့အရင်နေ့တည်းလည်းတယောက်နှစ်ယောက်တယောက်နှစ်ယောက်ကနေ့စဉ်လေးလိုဖြစ်နေတယ်ဆုံးနေတယ်။ COVID ပဲတောက်လျှောက်လို့ပဲဒီ contact လူနာတွေလည်းတောက်လျှောက်လို့တိုးနေတယ်ဗျ။ပြတ်တရားနိုင်ငံက30ကျော်သွားပါပြီသုံးနေတယ်ဆေးရုံမတက်နေတဲ့လူရောကွာရန်တင်းစင်တာတွေမှာကွာရန်တင်းစင်တာတော့900ကျော်တယ်900ကျော်တယ
်ဂိုင်ကွန်မြို့နယ်မှာကိုဗစ်လူနာတွေကိုဟိုတယ်ကွာရန်တင်းအပြင်ဆေးရုံသူနာပြုတင်နှံကြောင်အိမ်တွင်းမှုတင်နှံကြောင်စောက်ဦးတွေမှာသာရှိကူတာပေးနေတယ်လို့သူကပြောပါတယ်ကရပြည်နယ်ဘရူဆိုလွိုက်ကော်မြို့နယ်တွင်တိုက်ပွဲချင်းနေနဲ့ဖဲခုံဘုံပောက်ကွဲမှုကိစ္စနဲ့ပတ်သက်လို့သိရှိဖို့တမတော်ပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူးစစ်ကောင်စီကနေဩဂုတ်လကနေအောက်တိုဘာလအထိအပြည့်ရဆဲမယ်လို့ကြေညာထားပြီးမြက်ကြရပြည်နယ်တွင်းမှာတော့မြန်မာစစ်တပ်ကနေအင်အားတိုးချဲ့လာနေတယ်လို့ထိုးစစ်စင်နေစဲချင်းနေရောက်ပိုက်ပွဲဖြန့်လန့်လာအောင်မယ်လို့ KNDF ဘက်ကပြောပါတယ်စစ်ကောင်စီရဲ့ထိုးစစ်စင်မှုတွေမှာရည်ရွယ်ချက်ရှိရှိ COVID-19 ရောဂါကူးစက်ပြပွားစေမှုတွေကိုအပြင်းထန်ကန့်ကွက်ချိုးချကြောင်းနဲ့ပြည်သူတွေကိုနှီးမျိုးစုံနဲ့ညှဉ်းပန်းနှိပ်စက်နေမှုကိုပြင်းပြင်းထန်ထန်ခုခံတိုက်ခိုက်သွားမယ်လို့ KNDF ကလည်းမနေ့ကရက်စွဲနဲ့ထုတ်ပြန်ထားပါတယ်ခင်ဗျာ
ဒါကတော့ကရားပြည်နယ်ဘက်ကကရင်ပြည်အမျိုးသားကာကွယ်ရေးတပ်နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေအကြောင်းနိုင်ကွင်းရင်သတင်းပေးပို့ခဲ့တာကိုနားဆင်ကြရတာပါဆက်ပြီးတော့ COVID-19 ကာလတရုတ်မြန်မာနယ်စပ်ဘက်ကနေရက်ကိုပြန်လာကြတဲ့သူတွေအရေးသတင်းကိုတင်ပြပေးကြပါတယ်အလုတ်ကလည်းမရှိဝင်ငွေကလည်းမရှိတဲ့တရုတ်မြန်မာနယ်စပ်မှာရှိနေတဲ့မြန်မာတွေကိုနေရက်ကိုပြန်ဖို့တရုတ်အာဏာပိုင်တွေကဖိအားပေးနေပါတယ်ဒါကြောင့်ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့ကနေပြည်တွင်းကိုပြန်ဝင်လာတဲ့မြန်မာနိုင်ငံသားတွေဟာတပတ်အတွင်းမှာ2000ကျော်အထိကိုရှိသွားပြီဖြစ်ပါတယ်ဒီအပိုင်းထဲမှာပြန်လာတဲ့သူပိုများလာတဲ့အတွက်တရုတ်မြန်မာနှစ်နိုင်ငံညှိနှိုင်းပြီးတော့လူဦးရေကန့်သတ်ပြီးလွှတ်ပေးနေရကြောင်းမူဆယ်မြို့တာဝန်ရှိသူကလည်းပြောပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းအပြည့်အစုံကိုအောင်မြတ်သူပြောပြပေးပါရှင
်နေထိုင်ခွင့်သက်တမ်းမရှိအလုတ်ကိုင်မရှိတော့တဲ့မြန်မာနိုင်ငံသားတွေကိုနေရက်ပြန်ပို့မယ်လို့တရုတ်ရွှေလီနဲ့ဂျဲကောင်မြို့ကအာဏာပိုင်တွေကကြေညာခဲ့ပြီးနောက်ပြည်တွင်းပြန်လာတဲ့သူတဖြည်းဖြည်းများလာပါတယ်။ကရယောဂကာလမှုမြန်မာနိုင်ငံသားတွေစနစ်တကျပြန်ပို့ပေးဖို့နှစ်နိုင်ငံညှိနှိုင်းခဲ့ပြီးနောက်တရုတ်မူဆယ်နန်းတော်ဘောက်ကနေပြန်ဝင်လာတဲ့မြန်မာနိုင်ငံသားကတပတ်အတွင်း2000ကျော်ရှိလာပါတယ်။မူဆယ်မျိုးကကရယောဂကြောင့်အိမ်တွင်းနေအမေထုတ်ပြန်လာတဲ့ဒေသဖြစ်တာမို့လူစုလူဝေးမဖြစ်အောင်နှစ်နိုင်ငံညှိနှိုင်းပြီးအချိန်ကပ်သက်နဲ့လက်ခံဆောင်ရွက်ရကြောင်းမူဆယ်ဒုက္ခရံအုပ်ချုပ်ရေးမှူးဦးဥက္ကာက VOA ကိုပြောပါရယ်။
ဒါပေမဲ့ကျောင်းနဲ့၄၀ကျော်နောက်ပိုင်းကရာကျော်ဒီဝင်နေရာကျော်၃၀၀ကျော်၃၀၀ကျော်၃၀၀ကျော်တော့ဝင်ရတော့၅၀၀ကျော်အားလုံးဒီနေ့နဲ့ဆိုရင်တော့1000ကျော်တော့လို့ဆိုပြပြန်လာတဲ့ကျွန်တော်နိုင်ငံသားတွေများတော့အဲ့မနေ့ကဆိုရင်တော့ညနေ၄နာရီကျော်တော့အထိကိုကျွန်တော်လက်ခံပြီးလာရတယ်လူဦးရေပေါင်း900ကျော
်နန်းတော်ဂိမ်းနဲ့ဝေးတဲ့ဒေသတွေမှာတရားမဝင်နေဆက်ပေါက်တွေကနေတရုတ်အာဏာပိုင်တွေကပြန်လွှတ်နေတာတွေလည်းရှိပါတယ်ဒါတွေကိုလည်းဆက်ပြီးမလုပ်ဖို့မြန်မာဘက်ကညှိနှိုင်းလာတယ်လို့ဆိုပါတယ
်ဆက်တရားပေါက်ကနေပြန်လွှတ်တာတွေကတော့အများကြီးရှိပါဘူးရှိလာခင်လည်းကျွန်တော်တို့က
ဒါအောက်ခြေအချင်းဒေတာအောက်ခြေရလာမယ်နေနဲ့ချက်ချင်းကန့်ကွက်တာပေါ့နော်။ဒါမျိုးမလုပ်ပါနဲ့။ဒါနိုင်ငံအနေနဲ့ကိုဗစ်ကာလတညို့ရေကိုစောင်းနေတဲ့ကာလတည်းလို့ကျွန်တော်ကဒီတိုင်းမျိုးစောင်းနေတဲ့နိုင်ငံနိုင်ငံသဘောထားတဲ့အတိုင်းမပြောရင်ကိတ်ရနေတော့ပြန်လဲဝင်ရောက်တဲ့နယ်လို့ကျွန်တော်တို့ကဒီတိုင်းကန့်ကွက်တာပေါ့။လက်ရှိမှာဦးစားပေးအနေနဲ့တရုတ်ဂျယ်ကောင်မျိုးကမြန်မာ နိုင်ထားကြတာပါဒီအခြေအနေကိုမူဆယ်မျိုးကလူသားချင်းစာနာထောက်ထားမှုအကူအညီပေးအပ်ရေးကွန်ရက်တောင်အောင်ကံကိုထေးကပြောပြပါတယ
်အခုပြဿနာကပါလဲဆိုတော့ရွှေမန်စီဘက်မှလည်းတို့ကျူစကန်နေရကိုနိုင်ငံသားတွေကအရန်များတယ်အရန်များတော့တစ်ခါလဲပြန်တော့မယ်ဆိုလို့ရှိရင်လည်းတရုတ်ခြေကောင်ထဲမှာလည်းအရန်တူတွေဟိုကျက်သေးသွားမယ်မူဆယ်မှာလည်းကျက်သေးသွားမယ်ဆိုတော့ကျွန်တော်တို့တရုတ်ကိုလူကြီး400ဝင်ကျင်တော့ပေါ့နော်လုတ်ပြီးနိုင်တဲ့အနေအထားရှိတာပေါ့အဲ့တော့ဒီကလည်းတို့400လောက်ကိုထိပြီးတော့လွတ်မယ်လို့မျှော်လင့်တာပေါ့နော်400ဝန်းကျင်ပေါ့ဒီနေ့ဆိုရင်ဘာရကျော်သွားတယ
်ဂျေကောင်နဲ့ရွှေလီမျိုးကပြန်လာတဲ့မြန်မာတွေကတသိန်းဝန်းကျင်မှာရှိလိမ့်မယ်လို့လူမှုကူညီရေးအဖွဲ့တွေကခန့်မှန်းထားပါတယ်တရုတ်ပြည်ကနေမူဆယ်ပြန်ရောက်လာတဲ့မြန်မာနိုင်ငံသားတွေဟာနေရပြန်ဖို့တွားရေးလာရေးအခက်အခဲရှိပါတယ်ဒါတွေကိုလူမှုကူညီရေးအဖွဲ့တွေကပဲတာဝန်ယူလုပ်ပေးနေရပြီးသူတို့စားသောက်ဖို့အတွက်ပါစီစဉ်ပေးထားကြောင်းမူဆယ်ကဒေသခံလုပ်ငန်းရှင်တွေက VOA ကိုပြောပါတယ်မြန်မာနိုင်ငံတွင်ကိုဗစ်ရောဂါပိုးကူးစက်မှုတွေတိုးလာတာကြောင့်တရုတ်နိုင်ငံတွင်မြန်မာရွှေ့ပြောင်းလို့သမားတွေကလည်းဆင့်တရုတ်နိုင်ငံတွင်ကိုဗစ်ပိုးပြန့်နှံ့လာမှာကိုတရုတ်အာဏာပိုင်ကစိုးရိမ်နေကြပါတယ်။ဒီလိုနယ်စပ်တင်ကျပ်မှုတွေပြုလုပ်နေချိန်မှာပဲတရုတ်နိုင်ငံတွင်ဒယ်တာကိုဗစ်မျိုးကွဲကူးစက်မှုတွေလည်းတကြော့ပြန်ဖြစ်နေပါတယ်ခင်ဗျာ
။တရုတ်မြန်မာနယ်စပ်ကနေနေရက်ကိုပြန်လာတဲ့မြန်မာလူသားတွေအကြောင်းကိုအောင်မြတ်သူပြောပြပေးခဲ့တာပါရှင်။ဆက်ပြီးတော့ထိုင်းနိုင်ငံတွေကပင်လယ်ထဲမှာပျောက်ဆုံးနေတဲ့မြန်မာရေလူသားတွေရဲ့တရင်ကိုဆက်ပြီးတင်ပြပေးခြင်းပါတယ်။ထိုင်းနိုင်ငံတောင်ပိုင်းအက်ဒမန်ပင်လယ်ပြင်ထဲမှာမြန်မာလှေလုသား29ဦးပါတဲ့ငါးဖမ်းဆက်လီတစ်စင်းဟာပင်လယ်ပြင်ထဲမှာရာသီဥတုဆိုးဝါးလာတဲ့အခြေအနေကြောင့်ရေဒါအဆက်အသွယ်ပြတ်တောက်ပြီးတော့ပျောက်ဆုံးသွားပါတယ်။ဩဂုတ်လ3ရက်နေ့မှာတော့ဒီထိုင်းရေတပ်ကနေပြန်လည်ရှာဖွေတွေ့ရှိခဲ့ပါတယ်။ဒီအခြေအနေနောက်ဆုံးသတင်းကိုတော့ VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံတောင်ပိုင်းဖမ်းငါပြည်နယ်စူရင်ကျွန်းအနီးပင်လယ်ပြင်မှာထိုင်းဘာသာနဲ့ချော်မနီတက်27လို့အမည်ပေးထားတဲ့အပြာရောင်၅ဖန်းဆက်လီဟာ၅ဖန်းပိုက်ချနေတော့လေပြင်းတိုက်ခတ်တဲ့ဒဏ်ခံရပြီးတရက်ကြာအဆက်အသွယ်တွေပြတ်တောက်သွားခဲ့တာပါဒီထဲမှာထိုင်းနိုင်ငံသား2ဦးနဲ့မြန်မာရေလုတ်သား29ဦးလိုက်ပါလာတာဖြစ်ပါတယ်ထိုင်းရေတက်လေရင်နဲ့ကယ်ဆယ်ရေးရေရင်တွေဟာတညလုံးလိုက်လံရှာဖွေနေခဲ့ကြပြီးဒီကနေ့နဲ့နောက်ပိုင်းမှာတော့ပျောက်ဆုံးနေတဲ့ငါဖတ်ဆက်လီကိုရေနံတင်သင်းမောတစ်စင်းကသတင်းပေးခဲ့လို့ပြန်တွေ့ခဲ့တာလို့ဆိုပါတယ်။ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလို့သမားရဲ့တာဝန်ခံဦးမင်းဦးကတော့အခုလိုပြောပြပါတယ်
။ဒီချန်နယ်ပြီးတော့ဒီတက်တို့ပါတို့တက်ဆိုင်ရအောင်ပုံတောင်းတဲ့ရှားဖို့လုပ်တာ
။ဟုတ်ကဲ့။
အဲသူတို့ကဆက်တွေပြတ်သွားတာပါလေ
။ဟုတ်ကဲ့
။အဲဒါကြောင့်ဒီနေ့မနေ့6နာရီလောက်မှပြန်ပြီးအဆက်တွေပြန်ရတယ်။ပြန်ရပြီးတော့ကန်းကိုပြန်ကတ်ခွန်ထားရေကြောင်းကကန်းကိုပြန်လာကတ်နိုင်တယ်နော်ဟုတ်ကဲ့
ဟုတ်ကဲ
့အဲလီမားတော့ဒီမှာက29ရောက်ထိုင်းနေအောင်31ရောက်အစီအပေါင်းပါဟုတ်ကဲ့
အဲ
ဖြစ်တာတော့ကျွန်တော်တို့ကော့စူရင်ဆိုတဲ့ကျုံနဲ့ကျုံအနောက်ဘက်မိုင်90ရောက်ပါမှာကျွန်တော်မျိုးပြောက်သွားတယ်နော်ဆက်ချက်ပြောက်သွားတယ်ဒီလိုအမှန်နာတော့ဖန်တယ်မနေ့ကတို့အဆက်ကိုပြောက်သွားတော့အဲဒီအလို့ချင်းရနေပြီးတော့ဟောပါတော့အာနာဘိုင်းအကြောင်းကြားပြီးအာနာဘိုင်းနေရမှာဟိုတစ်ခါညီတက်တော့တော့တော်တော်ပြန်လိုက်ချာ
ဟုတ်
ကဲ့ဆက်လိုက်ချပြီးတော့အဆက်တည်းပြန်ရတော့ဒီနေ့နဲ့ပေါ့ဆက်အခုကအခုခါလာဒီမှာတော်တော်များစီမထွက်ပြီးမထွက်ဘူးလीဒီပုံတိုင်းနဲ့အဲလိုင်းကြည့်နေတယ်ဟုတ်ကဲ့
ဟုတ်
သူတို့ကထွက်သွားပြီ
ဆက်လေပေါ်ကလှေလုတ်သားအလုံးအသက်ရှင်ရပြန်တွေ့ခဲ့တာကြောင့်ထိုင်းရေတပ်ကအနည်းဆုံးရေတပ်စခန်းကိုခေါ်ယူသွားပြီးကျန်းမာရေးစစ်ဆေးပေးမှုတွေလှုပ်ဆောင်ပေးနေတယ်ဆိုပြီးထိုင်းတောင်ပိုင်းကယ်ဆယ်ရေးအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်။လေလုတ်သားတွေကရနောင်းကဖြစ်ပြီးလေပိုင်ရှင်ကတော့ဖန်ကားပြည်နယ်ကူရာဘူရီခရိုင်ကဖြစ်ပါတယ်။အရင်တုန်းကလည်းအခုလိုမျိုးရာသီဥတုမကောင်းတဲ့အချိန်မှာလေတိမ့်မောက်တာတွေမြန်မာလေလုတ်သားတွေတေဆုံးပျောက်ဆုံးတာတွေလည်းရှိခဲ့ပူးပါတယ်ရှင်
။ဒါကတော့ထိုင်းနိုင်ငံတောင်ပိုင်းမှာပင်လယ်ထဲမှာပျောက်ဆုံးသွားပြီးတော့ပြန်တွေ့ခဲ့တဲ့မြန်မာရေလုတ်သားတွေရဲ့အခြေအနေထိုင်းခြေဆိုင် VOA သတင်းတော့မယ်ရေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာနိုင်ငံရဲ့အိန္ဒိယချင်းနိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံထဲမှာမိုးများရေကြီးနေတဲ့အခြေအနေကိုတင်ပြပေးကြပါတယ်။အိန္ဒိယနိုင်ငံရဲ့အနောက်ဘက်ခြမ်းမှာမိုးတီးထန်စွာရွာသွန်းပြီးတော့ရေကြီးတဲ့အတွက်အနည်းဆုံးလူ200လောက်သေဆုံးသွားပါတယ်။အခုလိုပုံမှန်မဟုတ်တဲ့မိုးရာသီဟာရာသီဥတုပြောင်းလဲမှုတွေနဲ့ဆက်ဆက်ပြီးတော့လူသန်းပေါင်းများစွာရဲ့ဘဝတွေအသက်တွေကိုချိမ့်ချောက်နေတဲ့အကြောင်းအန်ဂျနာပရက်စထရီချာသတင်းပေးပို့ထားတာကိုတော့ကိုငိမ့်ညံကပြောပြပေးပါရှင်။
အိန္ဒိယနိုင်ငံအနောက်ပိုင်းမဟာရှာထရာပြည်နယ်မှာမိုးသည်ထန်စွာရွာသွန်းပြီးရေကြီးမြေပြိုတာကြောင့်ကျေးရွာတွေမြို့တွေထိခိုက်ခဲ့ရပါတယ်။အိမ်တွေပြိုကုန်သလိုလယ်မြေတွေလည်းပျက်စီးကုန်ပါတယ်။ပိတ်မိနေတဲ့သူတွေကိုကယ်တင်ဖို့အပြက်အစီးတွေရေကြီးနေတဲ့ကြားတွေကကယ်ဆယ်သူတွေတွားရောက်ခဲ့ပေမဲ့လည်းလူအယောက်100လောက်ကတော့ထိဆုံးခဲ့ရပါတယ်။ဒေသခံတဦးဖြစ်တဲ့ဂျရန်မဟာရှာခီက
မိုးကရမ်းသေးတာဗျ။နောက်တော့မြေပြိုးရောအဲ့ဒါကနေထွက်ပြေးလာတဲ့သူတွေကလည်းရေနဲ့အတူမျောကုန်တာပါ
။အနောက်ဘက်ကမ်းခြေနားကခရိုင်တွေမှာအပြက်အစီးများခဲ့ပြီးတော့လွန်ခဲ့တဲ့နှစ်နှစ်တုန်းကလည်းအလားတူအဖြစ်မျိုးဖြစ်ပွားခဲ့ပါဗျ။အခုလိုမိုးအသေးထန်ရွာသွန်းတဲ့ရက်များလာတာဟာကဘာကြီးပူနွေးလာပြီးသမုတ်တရားရေတွေနွေးလာတာနဲ့ဆက်ဆက်နေတယ်လို့ရောက်စီမက်သျူးနော်ရိုလိုရာသီဥတုကျွမ်းကျင်သူတွေကပြောပါဗ
ျ။ The warming of the Arabian Sea and the Western Indian Ocean is bringing up
Arabian Peninsula နဲ့အိန္ဒိယသမုတ်တရားအနောက်ဘက်ခြမ်းမှာရေနွေးလာတာကြောင့်လေထုကိုပူစေပြီးဆိုထိုင်းစာတွေလည်းများလာပါတယ်။အဲဒီကနေမုတ်တုံလေတိုက်ခတ်မှုကိုအတက်အကျအများကြီးဖြစ်စေပါတယ်။မုတ်တုံလေကအားနေပေမဲ့လည်းတခါတလေအရန်ပြင်းထန်တာတွေရှိပါတယ်။အဲ့လိုပြင်းထန်တဲ့အခါတွေမှာရေငွေ့တွေကိုအချိန်တိုအတွင်းအကုန်လွတ်တာမျိုးဖြစ်တတ်ပါတယ်
။လူနှစ်သိန်းခွဲလောက်ဘေးလွတ်ရာကိုပြေးကြရပါတယ်။တိုင်းပြည်တစ်ဝက်လောက်ကိုထောက်ပံ့ထားတဲ့အိန္ဒိယနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍဟာမိုးရာသီကိုအများကြီးမှီခိုနေရတာပါ။မိုးမမှန်တဲ့ရက်တွေပိုများလာတာဟာသူတို့ရဲ့နေအိမ်တွေကိုသာမကမိုးကိုမှီခိုနေရတဲ့စိုက်ပျိုးရေးဘဝတွေကိုလည်းထိခိုက်စေကုန်ပါတယ်။မိုးများတဲ့အခါမြေပေါ်ကမြေစည်းလွှာတွေကိုတိုက်စားသွားသလိုမြေအောက်ကရေတွေကိုလည်းပြန်မဖြည့်ပေးနိုင်ပါဘူး။သဘာဝပတ်ဝန်းကျင်ပညာရှင်ချန္ဒရာဘူရှန်က
Any water related infrastructure and economic activities that we have
ရေနဲ့ပတ်သက်တဲ့အခြေခံအဆောက်အုံတွေစီးပွားရေးလုပ်ငန်းတွေအကုန်ထိခိုက်ကုန်ပါတယ်။စိုက်ပျိုးရေးအတွက်ရေကာတာတွေကရေအားလျှပ်စစ်တွေနဲ့မြေအောက်ရေအရင်းမြစ်တွေပါ။မိုးကပုံမှန်2လ3လလောက်ရွာမယ့်အစားရက်နေနေပဲရွာပြီးအသေးအံရွာတာမျိုးဖြစ်နေတာပါ
။အခုလိုမိုးအသေးအံရွာတဲ့အဖြစ်တွေတိုးလာတာကြောင့်အိန္ဒိယနိုင်ငံဟာရာသီဥတုပြောင်းလဲမှုကိုခံနေရတယ်လို့ဘူရှန်ကပြောပါတယ်။
Some of the floods that have hit this country over the last 10 years have caused losses
bigger than it twin ye ji mu re jaw di nai ngan ma dollar billion na chi pi lo song song kae ya ba de chanaw lo si bwa ye thi kai de lo bwa ri alauk kan ri tot tat mu ri ko le thi kai ni ba de
da jaw mho lo akhu lo tabawa be an ne ri ko a so song khan sa ni ya de lu a tai wai ko a thi kai nen yaung lout da ha thait tan u sa pe phit tin ne lo jwan jin tu ri ga pyo ba de akhu lo ye ji mu ha cyclone moun dai tai a bi နလအကြာမှာဖြစ်ပွားခဲ့တာပါ ရာသီဥတုပညာရှင် Roxy Matthew No က
The maximum we are doing now is evacuating people but that only saves lives not livelihoods
ကျွန်တော်တို့အများဆုံးလုပ်နိုင်တာကလူတွေဘေးကင်းရာပြောင်းပေးတာပါဒါကအသက်ကယ်ရာဆိုပေမဲ့ဘဝတွေကိုတော့မကယ်နိုင်ပါဘူးရေရှည်ကြမ်းကြမ်းခံနိုင်တဲ့အခြေခံအဆောက်အုံတွေကိုတည်ဆောက်ရမှာပါတိုးလာတဲ့အဆိုးအဝါဆုံးအဖြစ်ပျက်ဒီအပေါ်အခြေခံပြီးပြထားတဲ့မြေပုံအတိုင်းလုပ်ရမှာပါ
ဓာရီကိုမလုံနိုင်ရင်လူတန်းပေါင်းများစွာဟာပျက်စီးဆုံးရှုံးမှုတွေနဲ့ကြုံနေရမှာပဲလို့ကျွမ်းကျင်သူတွေကသတိပေးထားပါတယ်ခင်ဗျာ
ဗီအိုအေအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American သံနဲ့ RFA လွတ်လပ်တဲ့အာရှသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/va.bamis.news ဖြစ်ပါတယ်မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီเนา ะ v
VOA American အသံကနေမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေည9:00နာရီကနေ 10:00 နာရီထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းမှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အခုရင်ဆုံးတော့ American နိုင်ငံရဲ့အကြောင်းသတင်းဆောင်မကိုနားဆင်ရပါမယ်။ကိုအောင်ကအစီအစဉ်တင်ဆက်ထားပါတယ်။
အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ် Delta မျိုးကွဲကြောင့်တကြော့မြန်ယောဂါကူးစက်မှုတွေမြင့်မားနေပါတယ်။ San Francisco မြို့ဆေးရုံနှစ်ရုံကဝန်ထမ်း200ကျော်မှာလည်း COVID-19 ယောဂါကူးစက်မှုတွေတွေ့ရပြီးအများစုကတော့ကာကွယ်ဆေးထိုးထားပြီးသားသူတွေဖြစ်တယ်လို့ New York Times သတင်းစာမှာရေးသားပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုန်လုံးက Florida မှာလည်းတရက်ထဲမှာတည်းလူ 2,000 ကူးစက်ခံရပြီးစံချိန်တင်သွားပါတယ်။သမ္မတ Joe Biden အစိုးရရဲ့အဆေးပညာဆိုင်ရာဦးဆောင်ချက်ပေး Dr. Anthony Fauci က
We are in fact in a very sick serious
ကယောဂါကာလအတွင်းလူတဦးကနေတဦးကိုအလွန်အမင်းလျင်မြန်တဲ့နှုံးနဲ့ကူးစက်နေတဲ့ဗိုင်းရပ်စ်ကြောင့်လူလူကျန်းမာရေးနဲ့ပတ်သက်ပြီးစိန်ခေါ်မှုတွေအကြီးအကျယ်ရင်ဆိုင်နေရပါတယ်
။အမေရိကန်ပြည်ထောင်စုအတွင်းလူဦးရေတန်းတရာလောက်ဟာကာဝယ်ဆေးမထိုးကြတာကြောင့်ဒီကိစ္စကိုကင်တွယ်ဖို့တာဝန်ရှိသူတွေကဆောင်ရွက်နေပါတယ်။လွန်ခဲ့တဲ့သတင်းပတ်ကဆိုရင်လဲသမ္မတဂျိုးဘိုင်ဒန်ကဖက်ဒရယ်အစိုးရဝန်ထမ်းတွေကာကွယ်ဆေးထိုးရမှာဖြစ်ပြီးမထိုးရင်တော့နှာခေါင်းဆီးတက်ရမှာဖြစ်တယ်လို့ယောဂါရှိမရှိလဲစစ်ဆေးရမှာဖြစ်တယ်လို့ပြောပါတယ်။အလုတ်သမားသမဂ္ဂတွေကအစိုးရဟာဒီအလုတ်သမားတွေရဲ့အခွင့်အရေးကိုဘောင်ကျော်လှုပ်ဆောင်နေဆိုပြီးတော့ပြစ်တင်ဝေဖန်ပါတယ်။အမေရိကန်ကူးစက်ယောဂါထိန်းချုပ်တာစီအေစင်တာ CDC ကလည်းအထူးသဖြင့်ယောဂါကူးစက်မှုတွေများတဲ့ဒေသတွေမှာကာကွယ်ဆေးထိုးထားပြီးသူတွေအပါအဝင်အလုံးအနေနဲ့အများသွားလာတဲ့အဆောက်အဦးတွင်မှနှာခေါင်းဆီးတက်ကြဖို့စီမင်းသစ်ထုတ်လိုက်ပါတယ်။အမေရိကန်အောက်လွှတ်တော်ဆိုင်ရာကျန်းမာရေးမှူးချုပ်ကလည်းအဆောက်အဦးတွင်သွားလာရမှာနှာခေါင်းဆီးမတက်မနေရစီကံထုတ်ထားတာကြောင့်ဒီဘောလွှတ်တော်အမတ်တို့ကဝေဖန်ပါတယ်။ Republican အောက်လွှတ်တော်အမတ် Kevin McCarthy က
CDC has become a political arm.
CDC ကအစိုးရရဲ့နိုင်ငံရေးအရာသုံးချက်ကံအဖွဲ့ဖြစ်လာပါပြီ။သူတို့ကကျွန်တော်တို့ရဲ့နေစဉ်ဘဝတွေကိုထိခိုက်ချင်နေကြပါလေ
။လူလူကျမ်းမာရေးဆိုင်ရာအကြံပေးချက်တွေဟာလူတဦးချင်းရဲ့လွတ်လပ်စွာရွေးချယ်ခွင့်ကိုချိုးဖောက်ရရောက်နိုင်ပေမဲ့ဒီအကြံပေးချက်တွေကိုမလိုက်နိုင်ရင်လည်းတခြားသူတွေအတွက်ဘေးရန်ရဲ့ကြောက်ရွံ့နိုင်ကြောင်းပညာရှင်တွေကထောက်ပြပါရတယ်။ဒေါက်တာဖောက်ချီက
The fact is if you get infected even if you are without symptoms
ဒေါက်တာကူးစက်ခံထားရပြီဆိုပါစို့အဲ့ဒီသူမှာဘာလက္ခဏာမှမပြရင်တော့မှသူကနေကိုခံအားမကောင်းတဲ့တခြားသူတို့ကိုထပ်ကူးစက်သွားရင်အဲ့ဒီသူအဖို့ဆိုးဆိုးရွားရွားထိခိုက်သွားနိုင်ပါတယ်အထုပ်ပြောရရင်တော့တခြားသူတွေကိုအန္တရာယ်ကျရောက်စေတဲ့အတွက်တဦးချင်းအခွင့်အရေးကိုထိန်းချုပ်ရတာပါ
စီမင်းသတ်မှတ်ချက်တွေကြောင့်အရင်သတင်းသုံးပတ်တဲ့စာရင်လွန်ခဲ့တဲ့သတင်းပတ်အတွင်းကာကွယ်ဆေးထိုးနှုန်း 27 ရာခိုင်နှုန်းတက်လာတယ်လို့ CNN သတင်းဌာနကပြောပါရယ်အထူးသဖြင့်ကာကွယ်ဆေးထိုးနှုန်းနှဲပါတဲ့တောင်ပိုင်းပြည်နယ်တွေမှာကာကွယ်ဆေးထိုးနှုန်းပုံများလာပါတယ်ခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မကိုကိုအောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အင်္ဂါညသကဝိုင်းကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းမှာလက်ရှိပြန့်နှံ့ကူးစက်နေတဲ့ Delta မျိုးရိုးပြောင်းကိုရိုနာဗိုင်းရပ်စ်ဟာဘလောက်ထိကူးစက်နှုန်းပြင်းထန်ပြီးတော့စိုးရိမ်စရာကောင်းပါသလဲ။ဒီမျိုးကွဲကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့အမေရိကန်ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ဘက်ကဘာတွေထပ်ပြီးတော့သိထားပါသလဲ။နောက် COVID-19 ကာကွယ်ဆေးထိုးထားပြီးတဲ့လူတွေကိုဒီ Delta မျိုးကွဲဗီဇကကူးစက်နိုင်မှာသလားစတာတွေနဲ့ပတ်သက်ပြီး CDC မှာတာဝန်ထမ်းဆောင်နေတဲ့မြန်မာဆေးပညာရှင်ဒေါက်တာမင်းမင်းစုကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်
။ဒေါက်တာမင်းမင်းစု VOE နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာမင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့တင်ပါပါခင်ဗျာ
။အခုဆိုရင်ကျွန်တော်တို့ဒီ COVID-19 မျိုးကွဲတွေထဲမှာ Delta မျိုးကွဲပေါ့နော်။ဒေတာမျိုးကွဲကတကဘာလုံးမှာတတော်လေးကိုဒုက္ခပေးနေပါဗျ။မြန်မာနိုင်ငံလိုဆင်းရဲတဲ့တတိယနိုင်ငံဟလာစစ်တပ်ကအာဏာသိမ်းထားပြီးတော့တိုင်းပြည်တစ်ခုလုံးမှာအခြေအနေတွေမတိမငြိမ်ဖြစ်နေတဲ့နိုင်ငံမျိုးမဆိုထားနဲ့အမေရိကန်လိုနိုင်ငံမျိုးမှာတောင်မှဒီမျိုးကွဲကအခုတတော်ဒုက္ခပေးနေလို့စိတ်ယုံတက်တက်လို့အခြေအတွေ့တနေ့တခြားများလာတယ်ဆိုပြီးတော့ကျွန်တော်သတင်းတွေမှာတွေ့နေရပါတယ်။ဆိုတော့ဒီဆရာတို့ဒီ CDC အနေနဲ့ဒီမျိုးကွဲနဲ့ပတ်သက်ပြီးတော့နောက်ဆုံးသိထားတဲ့အချက်လက်ကဘယ်လိုများရှိပါလဲဆရာ
။အာ okay ဟုတ်ကျွန်တော်တို့ဒီကပ်ပတ်ပြီးပေးတာပေါ့နော်တို့
ကျွန်တော်
ဒီ CDC မှာကျွန်တော် virologist တွေရှိတယ်။ virus ကို specifically ကဒီ research လုပ်နေ researchers တွေ။တို့တွေက ီခုဒီကိုဗစ်ကြောင့်ရမှာမဟုတ်ဘူးရင်းကလေးကကျွန်တော်တို့အပတ်စဉ်မှာအမေရိကန်နိုင်ငံလုံးမှာရှိတဲ့နေရာအနှံ့ကဗိုင်းရပ်စ်ဆမ်ပယ်ရူးပြီးတော့ဗိုင်းရပ်စ်မျိုးကွဲတွေအများဆောင်ကြတဲ့ surveillance ရှိ
ဟုတ်ကဲ့
ရင်းကလေးကခုမှမဟုတ်ဘူးဒီတော့ pandemic ဟို flu ပေါ့လေဒီနိုင်ငံမှာကြောက်စားဒီ pandemic flu ကိုဖြစ်လာမယ်ဆိုတော့ကျွန်တော်တို့လည်းဒီပေါင်း20 30ကလေးကကျွန်တော်တွတ်ထားဟု
တ်ဒ
ီက activity scientist အဲ့တော့တွတ်ထားတဲ့အတွက်သူတို့အဲ့ကလေးကသူတို့မဲဆောင်ကြည့်နေခဲ့တယ်ဒီသက်ဆိုင်ရာပြည်내တိုင်းတွေကဟိုဟိုပေါ့ lab တွေရှိသူတို့ကတ်ခွဲကန်နေပိုင်းနေပေါင်းဆက်ပြီးတော့ကျွန်တော် CDC မှာ reference labs အဲ့တော့အဲ့ဒါနဲ့ပေါင်းဆက်တော့ surveillance biological surveillance လုပ်တယ်လုပ်တဲ့အခါမှာခုနောက်ပိုင်းနှစ်တည်မှာဆိုကျွန်တော်တို့ပေါ့ whole genomes sequencing လို့ခေါ်ဒီ virus တစ်ခုလုံးပြီးစောင်းဒေးစိတ်ကြည့်တယ်နော်အဲ့ surveillance ကရင်တော့တနိုင်ငံလုံးမှာမလုပ်ဘူးသူဆိုစလုံးတယ်၃-၅နှစ်လောက်ရှိ
ဟုတ
်ကဲ့ covid လက်ဖြစ်ကောအဆင်ပြေသွားတာပေါ့နော် infrastructure ကျွန်တော်ရှိနေပြီဆိုတော့အဲ့ဒါကိုကျွန်တော်စောင့်ကြည့်တယ်ဒီ covid 19လက်ဖြစ်ကောလက်ကမရှိဘူး infrastructure ရှိတယ်အဲ့တော့ဒေးစိတ်စောင့်ကြည့်တယ်အခုနောက်ပိုင်းတော့ဒီလိုစောင့်ကြည့်ရတာနေတွေ့ရှိလာတာတော့ခုဆိုရင်တော့ data virus ဟာလို့ဒီ data variance က dominant ဆိုရှင်းဆက်ရခိုင်ဟုတ
်ကဲ့
America မှာ cyclic ဖြစ်နေတဲ့ virus ကြီးရှင်းဆက်ရခိုင်ဟာကိုဆို
data ဖြစ်နေပြီဟုတ်ကဲ့ဟုတ်ကဲ့ခင်ဗျဆိုတော့ဆရာကိုယ်တိုင်ကဒါကိုတောက်လျှောက်ပေါ့နော်ညီကလှုပ်လာတဲ့အခါကျတော့ဒီဟာနဲ့ပတ်သက်လို့ဒီ delta နဲ့ပတ်သက်လို့ဆရာဘယ်လောက်ထိစိုးရိမ်စေချင်ရှိလဲဆရာ
တူရလေဟိုကျွန်တော်တို့တောက်ပါပေါ့ကျွန်တော် evolutionary theoryနော်ဟိုကျွန်တော်900စုနှစ်က Charles Darwin ပြောခဲ့သူ evolution လေ only the fittest will survive so now တောင်ဝင်းကျင်တဲ့တခါစားတာဖြစ်နိုင်တဲ့သတ္တဝါမှသမျှတတ်ရှင်လေးဖြစ်တယ်အဲ့တော့ဒီ virus ဆိုတော့လည်းမနစ်ကစပေါ်မှတ်နေတယ်သူတို့ကလူတွေကြားထဲမှာ adapt လုပ်နော်တောင်ဝင်းကျင်ကိုတတ်ရှင်သူလည်းလူလိုပဲပေါ့လူသတ္တဝါနဲ့တတ်ရှင်နေတာတတ်ရှင်မှုသူကဖြစ်ဖြစ်အောင်ဘာဝနဲ့ပတ်ဝန်းကျင်နဲ့သူတို့ကူးဆက်တဲ့လူတွေကြားထဲမှာဖြစ်ဖြစ်အောင်လေတူတာပြီးနေအဲ့လိုနေတယ်ဆိုတာလည်းဘာကြောင့်နေလဲသူတို့အသက်ရှင်နေတယ်အဲ့တော့သူတို့အသက်ရှင်နေအောင်သူက adapt လုပ်မြေ mutate လုပ်ကြောင်းလဲဗီဇာတွေကြောင်းလဲဆိုရင်တော့ပို့ပြီး efficient ဖြစ်တော့နော်ဟိုအရင်တော့ခက်ညံ့ညံ့ခက်တုံးတုံး virus ပေါ်ပါမနစ်တော့မဟုတ်တော့သူက yes smart ဖြစ်တော
့
ဒီ evolution ဒါကျွန်တော်တို့ကဟိုလူတိုင်းသိပြီးသားပါဒီ side effect ကောင်းတာဒီလိုပဲ virus တွေက mutate လုပ်မယ်ပို့ပြီး fit ဖြစ်လာ
ဟုတ်ကဲ့
တွတ်တော့နော်အဲ့တော့အခုဒါကြောင့်လည်းအခုလိုဒီ virus ဒီ surveillance syndrome ဟိုဘာ sorry surveillance ကြောင့်ရေရေမရစောင့်ကြည့်အခုဆိုရင်လည်းပို့ပြီးစောင့်ကြည့်နေတော့ပို့ပြီးတော့သိလာတယ
်ဟုတ်ကဲ
့ letter virus variants ပေါ့ဒီကဟိုကျွန်တော်တို့စီစီမှာတော့ဘယ်လိုသတ်မှတ်ထားလဲဆိုတော့variant of concern VOC ကောင်အဲ့ဒီ concern stage ကိုသတ်မှတ်ခံရတယ်ဆိုတာတော်တော်အန္တရာယ်ရှိတယ
်
ရုပ်ကွဲကျွန်တော်သတ်မှတ်တယ်အထူးဖြင့်ဒီကောင်ကမနှစ်ကရင် original strain ပေါ့ပထမဆုံးရုပ်ကွဲတဲ့ဆိုင်ကကုဆန်နှုန်းဟိုပေါ့၄စားလောက်ညာနော်ဒိုလီ၅စားပါလူတယောက်ကူးတယ်ထားပါဘူးဒီလိုပဲကိုကျော်တင်ကူးတယ်ဆိုကိုကျော်တင်ကဟိုသူများကိုဟိုကူးသွားနိုင်တယ်လေသူများကိုကူးသွားတယ်သွားတော့ပဲကူးနိုင
်ဟုတ်ကဲ့
မနစ်စတွေ့ဆိုကူးဆိုရင်ကိုကျော်တင်ကူးတယ်ဆိုရင်ကိုကျော်တင်ကတေးချမဆယ်မအုပ်ဘူးသူများကိုသူများကိုလည်းဟိုအနီးကပ်နေတယ်ဆိုရင်သူများစီကိုလည်းကူးသွားနိုင်တယ
်ဟုတ်ကဲ့
များကျွန်တော်တော့မှန်းထားတော့6ယောက်ဆယ်ယောက်လောက်ကူးသွားနိုင်တယ်
တယောက်ကနေပြီးတော့6ယောက်ဆယ်ယောက်လောက်ကူးနိုင်
နော်မနစ်သွားဆိုတော့2ယောက်ကျွန်တော်နှိပုံမှန်ဟုတ်ဖလူလိုပေါ့ကျွန်တော်ရာဂီတုတ်ကိုရာဂီတုတ်ကိုဆိုတရားကူးတယ်ဆိုနှစ်ယောက်နော်နှစ်ယောက်တော့အဲ့လောက်ပဲကူးတာအခုကျတော့6ယောက်900ဆယ်ယောက်ကူးသွားနိုင်တယ်ဆိုတော့ဒါကဘာပြနေလဲဆိုတော့ကျွန်တော်တို့ဝတ်သက်လေဒီမှာ
ဟုတ်ကဲ့ဟုတ်ကဲ့
ဝတ်သက်ဆိုရန်ချဖို့ကလူတယောက်ဖြစ်ပြီဆိုတော့ရက်ကွက်တစ်ခုလုံးပြန်သွားတယ
်ဒီလိုပြန
်ဟုတ်ဝတ်သက်နေပါသူပြန်ရေးကြောက်ပါကျွန်တော်ကချစ်တယ်ဟ
ုတ်ကဲ့ဟုတ်ကဲ
့ဒီပေါ့ဆိုရင်ကအရန်ပြတ်တော့အရန်မြန်ပါဒါနဲ့ဒုစရလုံးနဲ့ကျွန်တော်ပြောဆိုတာဒါဝင်းမြန်တူရီ evolution ဖြစ်ကျွန်တော်တို့ တော့မျောလင့်ထား
ဟုတ်ကဲ့ဟုတ်ကဲ
့အဲ့တော့ကြည့်တယ်ကုဆတ်တော့ကုဆတ်တော့ကုဆတ်တော့နေညနေတော်သေးတယ်အခုကကျွန်တော်ခုနကဗီယိုစီပေါ့ Variant of concern ဖြစ်တဲ့အတွက်ခဏကိုယ်ရဲ့ဝင်သွားပြီဆိုရင်လည်းသူများတင်း stranger sign ရင်ဖတ်တွေ့ကြတဲ့မိနစ်ပေါ့ stranger sign ပို့ပြီးတော့တတ်သူဂျန်နစ်ပေါ့ယောဂဖြစ်ဖြစ်တော့ပို့ပြီးမြတ်
ကူးခံရတဲ့လူကပို့ပြီးတော့အရင်တုန်းကရှိတဲ့မျိုးခွဲတဲ့ဆိုင်ရင်ဒီကောင်ဒယ်လ်တာဝင်နေဆိုရင်ပို့ပြီးခံရတဲ့သဘောပေါ့နော
်ပို့ပြီးခံရတယ်ကျွန်တော်တို့ဗမာဥမာတွေ့နေဆိုဒါအမေရိကန်ကူးမှကျွန်တော်စားတွေ့ကစားမလို့သိမသိသေးဘူးဒါကြီးတွေ့တော့ဒီကတော့စားမရှိအဲ့တော့ဥမာဟိုအိန္ဒိယအိန္ဒိယဆိုဒယ်လ်တာကျွန်တော်ပစ်ကခုဆိုပြန်အောင်က
ြဟုတ်ကဲ့
အိန္ဒိယကပြန်ကြပြန်ကြလာပြီအဲ့အဲ့တော့ဆိုအိန္ဒိယအိန္ဒိယမှာစားခဲ့တော့
Israel
ကတော့အဲကြောင့် Delta လို့ခေါ်အိန္ဒိယမှာစားခဲ့ဆိုတော့ဒီ Delta region မှာတွေ့ခဲ့ဒီ India strain ကအဲ့ဒီကကျွန်တော်ပါသွားတွေ့ရဆိုတော့ရေပုံမှန်ကောင်တဲ့ဆန်သွားဈေးရောတက်ရတာပုံများတယ်နော်ဆိုတော့ကောတော့တယ်ရောဘောတော့အကောင်ဆိုရင်ဗျမိနစ်တော့အကောင်ပြတော့80ရခဲ့တော့85ရခဲ့တော့ရောဂါလက္ခဏာပြယုံတော့မပြရင်လည်းမပြဘူးပြရင်လည်းနည်းနည်းပါပါဒီလောက်နဲ့ပဲပြီးသွား
ဟုတ်ကဲ့
အဲ့တော့အားရကနော်လောက်ပဲစေုံတက်ပါများအခုကြတော့ဒီမဟုတ်တော့ဘူးညရဲဆိုင်ပို့ပြီးရောစေုံတက်တော့ပုံများလာမယ်ကျွန်တော် data တိကျသိ
ဟုတ်ကဲ့အမပြီမှာဆိုရင်ဆရာစေုံတက်တော့ပြင်မှာညကြတော့ဒီအောက်ဆီဂျင်ဒီ delta tb ဆိုရင်ဟလာပထမပိုင်းနေတုန်းကဒီအောက်ဆီဂျင်လိုအပ်ချက်ဟလာများတယ်ဒီလောက်ထိဆိုးတယ်ဆိုတော့ကျွန်တော်တို့မသိခဲ့ဘူးအခုဆိုရင်ဒီထိတဲ့လူနာမှန်များကအောက်ဆီဂျင်လိုအပ်ချက်အရန်ကိုကြီးတယ်သူကအဲ့ဒီဟာကတော်တော်ကိုဟိုပြင်းထန်တဲ့သဘောလားဆရာဘယ်လိုဖြစ်ပြီးဒီအောက်ဆီဂျင်လိုအပ်ချက်ကပိုပြီးတော့ကြီးတဲ့သဘောလို့ဆရာတို့သိထားတယ
်ဟုတ်ဟုတ်ကဲ့ကျွန်တော်တို့ဒီမှာဟိုဗမာပြည်အနေထားနဲ့တွေ့မယ်ဆိုကျွန်တော်ဒီနိုင်ငံနဲ့ရှင်ကျင်းဒီနိုင်ငံမှာဆိုဗက်ဆင်းမထိုးထားတဲ့လူเนาะ
ဟုတ်ကဲ့
ဗက်ဆင်းတင်ထိုးထားတဲ့လူဆိုတာဗမာပြည်မှာနဲ့အတူတူပဲမြန်မာနဲ့ဗက်ဆင်းရသိမြရရှိတယ်အဲ့တော့ဒီဗက်ဆင်းမထိုးထားတဲ့လူတွေမှာဒီနိုင်ငံမှာတော့တွေ့ရတယ်ဆိုတော့ဒီလိုဒက်တာဝင်လာပြီဆိုတာနဲ့ယောဂလက္ခဏာဟာဆော့ဆော့ပူပြတယ်ပုံမှန်ရင်တော့ယောဂပူကဒီနေ့ကိုကျော်တင်တယောက်ဆီကကူပါဒီနေ့ထားဒီနေ့ဝင်သွားလိမ့်ဆိုရင်အဲ့ပူက incubation ကျွန်တော် period လို့ခေါ် virus ကပွားလေ
ဟုတ်
ပွားပြီးမှအဲ့ဒါတစ်ပတ်လောက်ကြာဒါဒီ data ဆိုရင်သူက5ရက်လောက်နဲ့ပြီပေါ့
ဆ
ိုတော့လက္ခဏာဆော့ပြီးပေါ်တယ်နောက်ပြ clinical progression ပေါ်ပြီးယောဂလက္ခဏာပူဆိုးလာ
ဟုတ်ကဲ
့အောက်ဆီဂျင်လေးစေုံတရားလောင်းစေုံတရားလေဆိုရတာနော်တက်ရှူကခက်လာ
ဟုတ်ကဲ့ဟုတ်ကဲ့
မွန်ဒီဒီလမ်းထဲမှာ infection ဆိုးလာညမိုးနီးယားရတာဒါကြောင့်စေုံတရားဆိုတော့အောက်ဆီဂျင်လိုလာမှုကလေစေုံတရားလေအတွက်ပုံများလာ
ဟုတ်
ကဲ့ဒါကြောင့်ခုဆိုရင်မမိုင်မှာအလိုအောက်ဆီဂျင်ကဒီမရဆိုင်ကိုဆိုးလာတယ်ကို partially ပေါ့နော်အကုန်လုံးတော့မဟုတ်ဘူး partially ဖြစ်နိုင်ချေရတော့ဒီ delta variant cycle ကိုပမာဏမှာလည်းပြန်နေတော့เนาะမှန်လို့ရ
ဟုတ်ကဲ့ဟုတ်ကဲ့မာပြရလဲသူတ
ို့ဂျမိုင်းတောင်းပြောနိုင်ဘာလို့လဲဆိုတော့ကျွန်တော် data မရှိရင်ကျွန်တော
်ဟုတ်ကဲ့ဂျမိုင်းဌာနကလည်းသူတို့ထုတ်ထားတော့ရှိပါတယ်ဒီ VOC Delta VOC ကမာပြမှာတော့အခုဆိုရင်ဂျမိုင်းဌာနကထုတ်ပြန်ထားတဲ့အရာကမျိုးဝဲအကုန်လုံးတော့မှရှိနေတယ်လို့မျိုးအဲ့လိုကျွန်တော်တို့ထုတ်ထားတာတွေ့ရတယ်ပေါ့ဆရာเนาะနောက်တစ်ခုကဆရာဒီကာကွယ်ဆေးပေါ့အရင် Delta မတိုင်ခင်မျိုးဝဲတုန်းကကာကွယ်ဆေးထိုးရင်အဲကူဖို့အလားအလားအတော့ကိုနည်းသွားတယ်ပေါ့အခု delta ကြတော့ကာကွယ်ဆေးထိုးထားတဲ့လူတွေတောင်မှပဲကူးနိုင်တယ်။သူကထိုးနှက်တဲ့ဒဏ်မပြင်းထန်တာပဲရှိမယ်ဆိုပြီးတော့ကျွန်တော်အဲ့လိုတွေ့ရတယ်။ဆိုတော့ကာကွယ်ဆေးထိုးထားပေမဲ့လည်းပဲ delta ကအဲ့ဒီလူကိုဝင်နိုင်တဲ့တခါအဲ့ဒီလူကနေတစ်စင့်လည်းပဲတခြားလူကိုထပ်ကူးနိုင်တယ်လို့သိထားရတယ်။ဟုတ်တယ်နော်ဆရာ
။အဲဟုတ်တယ်ဘာလို့ဟုတ်လဲဆိုတော့လေဒီကျွန်တော်တို့စဗက်ဆင်းနေစထူတယ်နော်အမေရိကန်ဥပမာစဉ်းစားဆိုကျွန်တော်တို့ဒီပြင်ဇန်နဝါရီမှာအဓိကစတယ်ဒီပြင်ဒီကျွန်တော်နာဆင်ကျွန်တော်နာဆင်ဟုံးစီအဓိကကြည့်နာဆင်ဟုံးဟုံးစာဒီမှာဆိုရင်လူအိုယုံပေါ့နော်လူကြီးသူများတွေထားတယ
်တကြီးရွယ်ကိုဆုံးရှော့ရ
ေးအဲ့နေရာတွေအဓိကပြဿနာနော်သူတို့ပဲလုံးများတယ်ဒီအဓိကစရပြသူတို့ကျွန်တော်တို့စောင့်ကြည့်စာပြန်စောင့်ကြည့်ခုချိန်ဒီဟုတ်ကဲ
့အဲ့
တော့ဇန်နဝါရီကစသူတို့စထိုးခဲ့သူတို့အဓိကစောင့်ကြည့်တယ်နောက်ဟိုအချာထိုးထားလူတို့လည်းကြည်တော့ပေါ့ဒါပေမဲ့ဒီကတော့ဒီက nursing home ဆိုဒီကစတော့ဘာတော့တွေ့ရလဲဆိုတော့ဒီကျွန်တော် breakthrough infection ကိုခေါ်ဒီ vaccine ထိုးထားတဲ့လူတွေမှာလေဟို ဟိုပါ positive တွေတွေ့လာတယ်เนาะဒီနောက် April May June July အဲ့လိုမျိုးမှာတွေ့လာအဲ့တော့ဒါမဲ့အများကြီးတော့မဟုတ်ဘူးမှတ်သားပြောကျွန်တော် home team မှာကျွန်တော်တနိုင်ငံလုံးအောင် data ကျွန်တော်တို့ဒီမှာရှိကျွန်တော် passing stability ကြည့်နေတာ
ဟုတ်ကဲ့
ဒီ100 200 300အဲ့လောက်ပဲအများကြီးတော့မဟုတ် positive ဖြစ်သွားတော့ဒီ vaccine ထားပါပြီအဲ့မဲ့သူတို့ကသူများကိုကူတလားကူသွားနိုင်လားဆိုတော့ study ကောင်းကောင်းမရှိသေ
းဟုတ်ကဲ့
အဲ့တော့အားလုံးကဟို theoretically ပြောနေကြပါဟောဟို best for breakthrough infection ပေါ့ vaccine ထိုးတဲ့လူတွေမှာကိုယ့်ကိုကူသွားနိုင်ကိုယ့်စီကို vaccine ထိုးတဲ့လူကူသွားဆိုကူသွားနိုင်ဒါတွေ့လာ
ဟုတ်ကဲ့
ဒါကြောင့်တွေ့နေမှန်တယ်ဒါပေမဲ့အဲ့ဒီကူထားတဲ့လူစီကကူထားဟို vaccine ထိုးတဲ့လူစီမှာကူသွားနိုင်ဒီလူကလည်းစသူများကိုကူနိုင်လားမကူနိုင်ဆိုတာတေချာဘယ်မှမသိ
ဟုတ်ကဲ့
ဒီရဲ့အချိန်မှာပြီးခဲ့တဲ့4 of June နော်တံမျိုးလူလိုက်ရင
်းဟုတ်တယ
်ပြောကြပါကြ
ဟုတ်
အဲ့တော့ဟိုဘာ mask mandate ကလည်းနည်းနည်း
ဖြုတ်ထားတာဟုတ်တယ
်လာပြီဆိုရင် mask ကသိမလို့တော့ဆိုတော့ပြတ်ပေးလိုက်နည်းနည်း short လိုက်အဲ့ချိန်မှာကျွန်တော်ဒီသိတဲ့အတိုင်းနဲ့ဒီ Cape Town မှာ
ဟုတ်
Massachusetts
ဟုတ်နော
် Massachusetts Beach Town ဆိုတော့ကျွန်တော်ကြံလို့ပါဟာလူကဟု
တ
်တယ်ဟိုလေဟိုစိုင်းနေနဲ့ဟာ
ဒီကံ
ပြော
ဟုတ်တ
ယ်တော့ဟိုတို့ summer ဆိုရင်သွားနေကြဒီသားနဲ့ချီပြီးသွားနေစ
ဟုတ်ဟုတ်
အဲ့ဒီပါတော့တွေ့ရလေဆိုတော့သတင်းထဲမှာသတင်းထဲမှာတင်တယ်ဘယ်လူခုဆိုလူ900 1000လောက
်ဟုတ်တယ်ကျွန်တော်အဲ့ဒါတွေ့ရ
ဒီမှာအဲ့မှာ85ရာခိုင်နှုန်းကဗက်ဆင်းထိုးထားလူ
ထိုးထားပြီးသားလူတွေ
ဟို positive တော့တွေ့
ဟုတ်
နော်အဲ့တော့အဲ့မှာအဲ့တော့အဲ့လူတွေကိုကျွန်တော်အရင်ကခုနဆော့ဆိုင်နာပြောပို့ချင်အောင်စစ်တော့
ဟုတ်ကဲ
့ပို့ချင်အောင်မှာပေါ့ sequencing ပေါ့နော်အဲ့ဒီ virus ဒီ genetic material ဆိုဒီကလေလာစမ်းစစ်ကြည့်တော့ 90% ဟိုဟောဗော cases တွေ ਆ data variance တွေ့ရတယ်data ဒီ case အများကြီးဖြစ်သွားတာတွေ့ရတယ်လို့ဒီ data ကြောင့်လည်း variance ကြောင့်လည်းဒီ vaccine ထိုးထားတဲ့လူတွေစီမှာဟောဗောနော်ပိုကူးခံရတယ်ချိန်ထဲမှာပဲ vaccine ထိုးထားတဲ့လူစီကတစ်ဆင့်သူများကိုတော့ကူးနိုင်တယ်ဆိုရင်လည
်းတော
့တွေ့ရတယ် data တွေတွေ့လာနောက်ဒီ vaccine ထိုးထားတဲ့လူတွေမှာလည်းကျွန်တော် laser ဒီ laser viral load ပေါ့ဒီ throat ဒီလေကြောင်းနဲ့ဒီနှာခေါင်းထဲက viral load တွေကိုကြည့်တဲ့ viral ကို virus ပမာဏပေါ့နော် virus ပမာဏကြည့် vaccine မထိုးထားတဲ့လူတွေအတိုင်းနဲ့တွေ့နေ
ပမာဏသူတွေတွေ့ရ
သိမကွာဘူးတွေ့ရတော့ဒါဆိုရင်တော့ virus ကိုလေသူများကိုကူးတယ်ဆိုတာကိုယ့်စီမှာ virus ကိုပမာဏများမှသူများကိုကူးတယ်အဲ့တော့သိမများရင်ကူးပါခက
်ဟုတ်ကဲ့
အဲ့တော့လက္ခဏာတွေပေါ်လာတယ်ဆိုတာ virus ပမာဏများလို့
များလို့
အဲ့လိုပဲလက္ခဏာတွေပေါ်လာပြီဆိုရင်ဒါဘာလို့ပြလဲဆို virus တွေပေါ်လာများပြီဆိုတဲ့အတွက်သူများလည်းကူးနိုင်ရှင
်နိုင်တယ်အဲ့
တော့ခုနကပြောသူ vaccine ထိုးတဲ့လူတွေမှာလည်း vaccine မထိုးထားတဲ့လူတွေမှာ virus ပမာဏကြီးများနေတာတွေ့ရတာသူများကိုကူးနိုင်ရှင်ရှိ
တယ်အင်းကျိုးကျောင်းဆက်ဆက်ပြီးစဉ်းစားဒီတိုင်းထွက်တာပေါ့
နော်ဟုတ်ကဲ့အဲ့တဘောအဲ့တဘောနဲ့ကျွန်တော်တို့ပြောတယ်ဒါပေမဲ့ကံကောင်းတာဗက်ဆင်းထိုးတဲ့အတွက်ခုနကကိုကျော်ပင်ပြောသူပဲအဲ့ဒီအခုဖြစ်လာတဲ့85ရာခိုင်နှုန်းကဗက်ဆင်းထိုးတဲ့လူဖြစ်ပေမဲ့တယောက်မှမသိ
မသိဘူးမဆို
နော်ဆေးရုံတက်ရတာလဲ4 5 6ရောက်9ရောက်အ
ဲ
့လောက
်ဒါပေမဲ့အဲ့ဒီမှာ NDA ရှိတာကဒီဗက်ဆင်းထိုးထားတဲ့အတွေ့သူတို့ကိုယ်တိုင်ကတော့ဟာလာပြင်းပြင်းထန်ထန်ယောဂါမခံစားဘူးဒါပေမဲ
့
သူတို့ကနေတစ်ဆင့်ဗက်ဆင်းထိုးမထားတဲ့လူစီကိုကူးသွားနိုင်တာက NDA ကြီးတာပေါ့ဆရာနော
်မှန်တယ်ခင်ဗျာဘာလို့ဆိုတော့အဲ့မှာနှစ်ခုရှိတယ်တစ်ခုကဒီလိုဗက်ဆင်းမထိုးထားတဲ့လူတွေကိုကူးသွားရင်ခုနအရင်ပြောသူပဲသူတို့ကဗက်ဆင်းထိုးထားတဲ့လူလက်ဆောင်ယောဂလက္ခဏာပိုပြင်းထန်တယ
်ဆ
ေးရုံပိုတက်တယ်အောက်ဆီဂျင်ပိုလို့ဒါကျွန်တော် study ဆရာကို UK မှာလည်းလုပ်ထားတယ
်ဟုတ်ကဲ
့ Lee တော့ဗမာပြည်ကြီးတော့စင်ကာပူမှာလည်းတွေ့တာစင်ကာပူမှာလည်းတူဒီဒီဗက်ဆင်းမထိုးထားတဲ့လူတွေစီမှာဟိုပါ hospitalization ဆေးရုံ death လုံးများတယ်အသေလုံးများတယ
်ဟုတ်ကဲ့
ဒီနောက်များဆယ်စားလောက်များကျွန်တော်မှတ်မိတယ်ဆေးရုံတက်တာခုံးလေးစားလောက်ဒါတော့စင်ကာပူဆိုတာတကယ်ကို highly vaccine coverage အရင်ကောင်း
ဗက်ဆင်းအများကြီးလို့ဆိုတာအ
ဲ့လိုထားနိုင်နေမှာနော်ဒါဒီနိုင်ငံမှာတော့ဒီဗက်ဆင်းမထိုးတဲ့လူတွေဘာရှင်ချင်းဗက်ဆင်းမထိုးတဲ့လူတွေပို့ပြီးအန်ဒီကိုများတော့တွေ့ရ
တ
ယ်ဟုတ်ကဲ့ကျွန်တော်တို့တစ်ခုပေါ့ကြောက်တာဗက်ဆင်းထိုးထားတဲ့လူကတော့ okay တယ်သူကဘာမှအခြေအနေပုံစိုးလာဘူ
း
သူများအစင်းအမေရိကန်မှာကြောင်း90%ကျော်ပဲထိုးရတယ်ဟုတ်ကဲ့
ဟုတ်တယ
်တန်း300ကျော်ဟုတ်တယ်မှာအမေရိကန်ကတန်း300ကျော်60ပဲထိုးရတယ်တော့ channel network ကမထိုးရဆိုရင်တော့ that unvaccinated ဗက်ဆင်းမထွက်လို့ဆိုဒီလူတွေကိုကူးဝိုင်းအန်တရာအရန်ကြီးတယ
်အရန်ကြီးတော့
ဟုတ်ကဲ့ဆိုတော့ယောဂဆိုးနိုင်တယ်ဆိုရင်တက်နောက်တစ်ခုကလည်းဒုတိယချက်ကပြောချင်တာဒီလိုဗက်ဆင်းထိုးထားတဲ့လူတွေကတဝက်နော်ဒီနိုင်ငံဗက်ဆင်းမထိုးထားတဲ့လူတွေကဂျန်နဲ့ 50% တဝက်ဟု
တ်ကဲ့
တော့ virus ကဒီလိုဗက်ဆင်းမထိုးထားတဲ့လူတွေနဲ့ထိုးထားလူတွေကြားထဲမှာပြန်လန်ကူးနေကျွန်တော်တို့ကြောက်ဗက်ဆင်း resistance
ဖြစ်သွားမယ
်ဆိုရင်နောက်ဆုံးဗက်ဆင်းတော့မတိုးတော့တဲ့
strain
နော်ကျွန်တော်ကကျွန်တော်ပြောခဲ့ပြီးပြီဒါ evolution တွေ
ဟုတ်ကဲ့ဟုတ်ကဲ့
ဗက်ဆင်းရှိတယ်တေးချာဟိုတေးချာမထိုးဆိုရင်ဒီ strain ကဒီ delta နေနောက်လူခုနုံမှာတခြား strain ပုံစံတစ်ခုပေါ်လာပြီသူက vaccine resistance strain ဖြစ်သွားနိုင်ဒါဆိုရင်ကျွန်တော်တို့မှာရှိတဲ့ vaccine တွေမတိုးတော့ဘူ
းဒါကတော့ American CDC မှာတာဝန်ထမ်းဆောင်နေတဲ့မြန်မာဆေးပညာရှင်ဒေါက်တာမင်းမင်းဆိုးပြောသွားတာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ခဲ့တဲ့ကိုကျော်ကျော်သိန်းရဲ့ဆက်သွယ်မေးမြန်းခန်းဟာမိနစ်30နီးပါးရှိတဲ့အထက်ကရေဒီယိုအစီအစဉ်သတ်မှတ်ချိန်အတွင်းရသလောက်ကိုထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်ကျန်တဲ့အပိုင်းထဲမှာတော့ Delta ဗီဇမျိုးကွဲ COVID ရောဂါကိုမြန်မာနိုင်ငံလူမျိုးမှာကာကွယ်ဖို့ရာဘာတွေပို့ပြီးတော့သတိထားသင့်တယ်။နောက်ဒီ Delta ကိုကာကွယ်နိုင်မှုအဓိကအကြဆုံးနည်းလမ်းနဲ့အဲ့ဒီနည်းလမ်းတွေကိုလိုက်နာလှုပ်ဆောင်သင့်ပါသလား။နောက် Delta ထက်ပိုပြီးတော့ဆိုတဲ့ဗီဇမျိုးကွဲ COVID ရောဂါရောပေါ်လာနိုင်သေးသလားစတာတွေကိုနားဆင်ရဖို့ရှိပါတယ်။ဆက်သွယ်မေးမြန်းခန်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေမြန်မာစံတော်ချိန်ဗုဒ္ဓဖူးည8:35မိနစ်မှာထုတ်လွှင့်ပေးမှာမို့စောင့်မျှော်ကြည့်ရှုနိုင်ပါတယ်။ဒါအပြင် VOA ရဲ့ website ဖြစ်တဲ့ burmese.voanews.com နဲ့ VOA မြန်မာပိုင်းရဲ့ Facebook မှာလည်းအချိန်မရွေးကြည့်ရှုနားဆင်နိုင်ပါတယ်ရှင်။အခုညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုပြောပြပေးချင်ပါတယ်။မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ COVID-19 တတိယလှိုင်းဟာနှစ်လကျော်ကြာလာတဲ့အထိအရှိန်ရော့မသွားသေးဘဲနဲ့ရောဂါပိုးကူးစက်သူတွေသေဆုံးသူတွေဟာတိုးများလာနေစေဖြစ်ပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့ည၈နာရီထုတ်ပြန်ချက်အရဆိုရင်တော့လွန်ခဲ့တဲ့24နာရီအတွင်းမှာဓာတ်ခွဲနမူနာပေါင်း 14,258 ဦးကိုစစ်ဆေးခဲ့တာမှာတော့ရောဂါပိုးကူးစက်ခံရသူက 4,913 ဦးထိရှိတယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်လွန်ခဲ့တဲ့24နာရီအတွင်းမှာသေဆုံးသူကတော့312ဦးရှိခဲ့ကြောင်းကိုလည်းထည့်သွင်းဖော်ပြထားပါတယ်မြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါကိုစနစ်တကျကြဲကြဲပြန့်ပြန့်စစ်ဆေးနိုင်တာမရှိတဲ့အတွက်သေဆုံးသူစည်းရင်းကိုလည်းတိကျစွာပြုစုနိုင်တာမရှိပါဘူးဒါကြောင့်ရောဂါပိုးကူးစက်သူနဲ့သေဆုံးသူအရေအတွက်ဟာကျန်းမာရေးဌာနကနေနေ့စဉ်ထုတ်ပြန်နေတဲ့စည်းရင်းထက်ကိုပိုပြီးတော့များနိုင်တယ်လို့ကျန်းမာရေးပညာရှင်တွေနဲ့ပရဟိတအဖွဲ့တွေကခန့်မှန်းထားကြပါတယ်ရှင်COVID-19 ကြောင့်သေဆုံးသွားသူတွေထဲမှာလည်းနိုင်ငံရေးခေါင်းဆောင်တွေထင်ရှားတဲ့အမှုပညာရှင်တွေနဲ့စာရေးဆရာ၊ကဗျာဆရာတွေလည်းအများပြားပါဝင်ပါတယ်။မြန်မာရုပ်ရှင်လောကမှာထင်ရှားတဲ့ဝါရင့်ဟာတသရုပ်ဆောင်တူဖြစ်တဲ့ဦးစံမတူဟာလည်းဒီကနေ့လဩဂုတ်လ3ရက်နေ့မှာပဲကွယ်လွန်သွားခဲ့ပါတယ်ရှင်။မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကိုနောက်နှစ်နှစ်ကြာရင်ကျင်းပမယ်ဆိုပြီးစစ်ကောင်စီဘက်ကပြောဆိုမှုဟာအချိန်ဆွဲတဲ့လုပ်ရဖြစ်တာကြောင့်အရှေ့တောင်အာရှနိုင်ငံတွေအနေနဲ့မြန်မာစစ်တပ်ကိုပို့ပြီးတော့မှဖိအားပေးကြဖို့အမေရိကန်နိုင်ငံသားရဲ့ဌာနအကြီးတန်းအရာရှိကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်အာဆီယံနိုင်ငံသားဝင်ကြီးတွေနဲ့အွန်လိုင်းကနေတဆင့်ပြုတ်လုပ်တဲ့ဆွေးနွေးပွဲအတွင်းမှာအာဆီယံနဲ့အမေရိကန်သားအဝင်ကြီးအဆင့်ဌာနပေါင်းစုံဆွေးနွေးပွဲဒီအသစ်၅ခုအပါအဝင်ထိတိုးဆက်ဆံမှုတွေတိုးချဲ့လှုပ်ဆောင်သွားရေးကိုလည်းအမေရိကန်ဘက်ကအဆိုပြုထားပါတယ်ရှင်မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီနီးလမ်းတကျရွေးကောက်တင်မြှောက်ခံထားရသူတွေထံကိုအာဏာပြန်ပြီးတော့လွှဲပြောင်းပေးဖို့လိုအပ်ကြောင်းဗြိတိန်နိုင်ငံသားဝင်ကြီးကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းပြီးတော့6လကြာမှအာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဝင်ကြီးချုပ်ယာရုကိုပြောင်းလဲယူလိုက်ကြောင်းပြောကြားလိုက်တဲ့အပေါ်မှာဗြိတိန်နိုင်ငံသားဝင်ကြီးကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်ရှင်မြန်မာနိုင်ငံရင်ဆိုင်နေရတဲ့နိုင်ငံရေးအကြက်တေးတွေကိုကြားဝင်ဆောင်ရွက်ပေးဖို့အာဆီယံဘက်ကအထူးတန်တမန်ကိုရွေးချယ်ထားပေမဲ့အဲ့ဒီရွေးချယ်ထားတဲ့လူကိုတရားဝင်အမိစင်းထုတ်ပြန်ကြေညာရေးမှာတော့မြန်မာစစ်ကောင်စီဘက်ကသဘောတူညီမှုကိုအာဆီယံဘက်ကစောင့်စားနေရဆဲဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်သတင်းတွေကတော့ဒီလောက်ပါပဲ။ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုအောင်မြတ်သူဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Cornelius Tinot ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လူရဆန္ဒပြေကြပါစေရှင်
This program